Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေလိုင်းဒိုမီတာ32 40 49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါကျမကတော့ဆုမြတ်ပါပါရှင်ကုလသမဂ္ဂအဖွဲ့ကြီးကိုပြုပြင်ပြောင်းလဲရမယ်လို့ American သမ္မတကသူ့ရဲ့ပထမဆုံးအထွေထွေညီလာခံစည်းဝေးပွဲမှာပြောကြားခဲ့ပါတယ်ကာရိုဟင်ဂျာအရင်းနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှတင်းနယ်လာနေကတကပိတ်ဆွေးနွေးခဲ့ကြပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မကြခင်နိုင်ပိုင်းအတွင်ပြောကြတော့မယ်။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ရဲ့မိကွန်းနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဘာတွေမျှော်လင့်နေကြပါသလဲ
။ It's up to Dorsu State Council Aung San Suu Kyi to show leadershipto try and impose her will
ဒါကတော့ဗြိတိန်နိုင်ငံသားကြီးဝင်ကြီး Boris Johnson ကနေပြီးတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုဒေါန်ဆန်းစုကြည်ဘက်ကပြက်ပြက်သားသားတတိပေးပြောကြားလိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်ဒီသတင်းလွှာကိုလည်းသတင်းအစီအစဉ်အပြီးမှအပြည့်အစုံတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင်
ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ကမ္ဘာတဝန်းငြိမ်းချမ်းရေးကိုထိထိရောက်ရောက်လုပ်နိုင်ဖို့အတွက်သိသာတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံပါဝင်တဲ့အဖွဲ့အစည်းကြီးမှာဘျူရိုကရေစီစနစ်ကြောင့်အစွမ်းရှိသလောက်မလုပ်နိုင်ဘူးလို့သူ့ရဲ့ပထမဆုံးအထွေထွေညီလာခံစည်းဝေးပွဲမှာသမ္မတထရမ့်ကပြောကြားခဲ့တာပါ။ကုလသမဂ္ဂအနေနဲ့စီမံခန့်ခွဲမှုအဆင့်တိုင်းမှာအများယုံကြည်လက်ခံနိုင်အောင်အပါအဝင်ပြုပြင်ပြောင်းလဲမှုတွေလုပ်ပြီးတော့ကမ္ဘာတဝန်းကပြည်သူတွေရဲ့ယုံကြည်မှုပြန်ရအောင်လုပ်ရမယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။အတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့ပြုပြင်ပြောင်းလဲရေးအထောက်အမှုတွေကိုထောက်ခံပြီးအမေရိကန်ရဲ့အချက်ဆယ်ချက်ပါကြီးညာချက်မှလက်မှတ်ရေးထိုးထားတဲ့နိုင်ငံပေါင်း120ကခေါင်းဆောင်တွေတာဝန်ရှိသူတွေနဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးပွဲမှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။ကုလသမဂ္ဂအဖွဲ့ကြီးပိုမိုကောင်းမွန်တိုးတက်ဖို့အတွင်းရေးမှူးချုပ်ဂူတဲရက်စ်ရဲ့အထောက်ဆောင်ရွက်မှုတွေကိုလည်းသမ္မတထရမ့်ကချီးကျူးပါတယ်။နိုင်ငံဆောင်ပါဝင်တဲ့အဖွဲ့အစည်းကြီးမှာဘီရိုကရေစီစနစ်ကြောင့်ထိရောက်မှုမရှိဖြစ်နေတယ်ဆိုတာကိုလည်းမစ္စတာဂူတဲရက်စ်အတိအမှတ်ပြုပြောသွားခဲ့ပါတယ်။အခုကျင်းပနေတဲ့82ကြိမ်မြောက်အထွေထွေညီလာခံမှာဒီကနေ့အင်္ဂါနေ့မှာတော့သမ္မတထရမ့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအမျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးဆိုင်ရာနိုင်ငံတော်အခြေပြမိန့်ခွန်းကိုဒီကနေ့မနေ့မြန်မာစံတော်ချိန်မနေ့10နာရီမှာပြောကြားဖို့ရှိနေပါတယ်။ Washington DC မှာတော့တင်းနာနေည17နာရီခွဲချိန်ဖြစ်ပါတယ်။ဒီမင်းကုန်းကိုအင်္ဂလိပ်လိုပြောမှဖြစ်ပြီးတော့ဆိုရယုံမြင့်တန်ကြားနဲ့ရေဒီယိုတွေကလည်းတရက်ထုတ်လွှင့်သွားမှာပါ။သမရယုံ Facebook နဲ့နိုင်ငံတော်တိုင်ပင်ခံယုံ Facebook တွေကလည်းဒီမင်းကုန်းကိုတရက်ထုတ်လွှင့်ပါလိမ့်မယ်။ VOA မြန်မာပိုင်းရဲ့အင်တာနက်ဆက်မြန်းနဲ့ Facebook တွေကလည်းအဲ့ဒီမင်းကုန်းကိုတရက်ထုတ်လွှင့်ပေးသွားမှာပါ။နေပြည်တော်ကပြည်ပဆိုင်ရာ Convention Center မှာတော့ဆန်းစုကြည်ကမင်းကုန်းပြောမှဖြစ်ပြီးတော့အဲ့ဒီပြောဆိုချက်ကိုရန်ကုန်မန္တလေးမုံရွာစတဲ့မြို့ကြီးတွေကလူစီကားတဲ့နေရာတွေနဲ့လူမှုစုဝေးပွဲချင်းပတဲ့နေရာတွေမှာပြည်သူအများကြီးရှိနိုင်အောင်စီစဉ်ထားတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီမင်းကွန်းပြောတဲ့ခန္ဓာကိုယ်မြန်မာနိုင်ငံဆိုင်ရာတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပကသတင်းမီဒီယာတွေကိုပါဖိတ်ကြားထားပါတယ်။လော့ဆယ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့လေ့လာဖို့ရောက်နေတဲ့အမေရိကန်ဒုလထောက်နိုင်ငံသားကြီးဝင်ကြီးပက်ထရစ်မာဖီပါဝင်နိုင်ငံတကာအဖွဲ့အစည်းကလူပုဂ္ဂိုလ်ပေါင်း90လောက်အဲ့ဒီခန္ဓာကိုတက်ရောက်ဖို့ရှိနေပါတယ်။ဒီမိန်ကွန်းပြောဆိုချက်ဟာမြန်မာနိုင်ငံအတွက်အဆုံးပြတ်ပေးမယ့်အချိန်ပဲလို့အမေရိကန်ကပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့မိန်ကွန်းထဲမှာလက်ရှိမြန်မာနိုင်ငံအတွင်းကရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့အဓိကထားပြောဆိုလိမ့်မယ်လို့အများကခန့်မှန်းနေကြပါတယ်။ဒီမိန်ကွန်းကိုမြန်မာပြည်တွင်းသာမကနိုင်ငံတကာကပါစိတ်ဝင်စားဖြစ်နေကြတာဖြစ်ပြီးတော့ဒီရခိုင်ပြည်နယ်ရေးမှလူသားချင်းစာနာမှုကူညီတွေလိုအပ်နေသူဘယ်သူဘယ်ဝါမခွဲခြားပဲအားလုံးရစေဖို့ကိစ္စကိုလည်းထက်သွင်းပြောဆိုလိုက်မယ်လို့ပြင်းထန်နိုင်ငံသားကြီးဝင်ကြီး Sean Yevili Drain ကသတင်းတောက်တွေကိုပြောဆိုပါတယ
်မြန်မာနိုင်ငံကနေပြီးတော့ရိုဟင်ဂျာတွေထွက်ပြေးနေရတဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်နိုင်ငံသားကြီးဝင်ကြီး Boris Johnson ဦးဆောင်ပြီးတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှတင်းနယ်လာနေတော့ကဒီကပိတ်ဆွေးနွေးခဲ့ပါတယ် American Australia အပါအဝင်နိုင်ငံတချို့ကနိုင်ငံသားကြီးဝင်ကြီးတွေပါဝင်တဲ့ဆွေးနွေးပွဲမှာအကြမ်းဖက်မှုတွေကိုရပ်ပြီးလူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးနိုင်ရေးဆောင်ရွက်ဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းကြောင်းဗြိတိန်ဝင်ကြီးဂျွန်ဆန်ကပြောကြားခဲ့ပါတယ် ပဋိပက္ခတွေအဆုံးသတ်ပြီးရခိုင်ပြည်နယ်နဲ့မြန်မာတနိုင်ငံလုံးငြိမ်းချမ်းတည်ငြိမ်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းအဖြေရှာဖို့တန်တိတ်ထန်ချထားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလီကလည်းဆွေးနွေးပွဲပြီးမှပြောကြားခဲ့ပါတယ်။ဒီဆွေးနွေးပွဲဟာထိရောက်တဲ့ဆွေးနွေးပွဲဖြစ်ပြီးအကူအညီလိုအပ်နေသူအားလုံးကိုမခွဲခြားပဲအကူအညီတွေပေးနိုင်ဖို့သဘောတူခဲ့တဲ့အကြောင်းမြန်မာနိုင်ငံလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကလည်းပြောပါတယ်။နေအိမ်ဆွန့်ခွာထွက်ပြေးသူအားလုံးပြန်လာနိုင်ရေးမြန်မာအစိုးရကအသေးအချာဆောင်ရွက်မှဖြစ်ပေမဲ့သူတို့ပြန်လာနိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တော့ဆွေးနွေးရအောင်မှဖြစ်တယ်လို့လည်းဦးတောင်ထွန်းကဆွေးနွေးပွဲအပြီးမှာ Writers သတင်းဌာနကိုပြောကြားခဲ့ပါတယ်ရှင်
။ရခိုင်ပြည်နယ်ကျန်းဖက်မှုတွေကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့သူတွေအကြောင်းသတင်းရယူကြရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းခံခဲ့ရတဲ့မြန်မာသတင်းတောက်2ဦးရှေ့နေနဲ့တွေ့ခွင့်မရဖြစ်နေလို့ဒီသတင်းတောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပါတယ်။မြန်မာသတင်းတောက်2ဦးဖြစ်ကြတဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့2ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲပတ်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာခဲ့ကြတာဖြစ်ပြီးတော့ဂျာမနီနိုင်ငံကမဂ္ဂဇင်း GEO ရဲ့သတင်းတောက်တွေအဖြစ်လောက်ကန်နေတာကြောင့်ဖမ်းဆီးခဲ့တာလို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကပြောဆိုထားပြီးတော့သူတို့2ဦးအတွက်အာမခံကိုလည်းပြည်ကကြတာပရင်းနေကပယ်ချထားပါတယ်သတင်းတော့တွေလွတ်မြောက်ရေးထက်တရားရုံးကိုအယူခံရှောက်ထားဖို့ရှင့်နေဂျန်တီမွိုင်ဘာဦးရာကဒီမြန်မာသတင်းတော်တို့ကိုဖမ်းထားတဲ့အချင်းထောင်စီကိုသွားရောက်ခဲ့ပြီးတော့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့အာနာပိုင်နေဘက်ကတွေ့ခွင့်မပေးခဲ့ပါဘူးဘာကြောင့်တွေ့ခွင့်မပေးတာလဲဆိုတော့ကိုလည်းမပြောခဲ့ဘူးလို့ရှင့်နေကဆိုပါတယ်သတင်းတော်နှစ်ဦးရေးမြန်မာအစိုးရဘက်ကလည်းတန်တမာရေးလမ်းကြောင်းတွေနဲ့ဆောင်ရွက်နေတယ်လို့ပြောထားပါတယ်ဂျာမနီမဂ္ဂဇင်း GEO ရဲ့တာဝန်နဲ့စက်တင်ဘာလ6ရက်နေ့ကဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ကိုစက်တင်ဘာလ9ရက်နေ့မှာရဲကနေပြီးတော့ဖမ်းဆီးထားတာ
ပါ။ UAE ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အိန္ဒိယနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအကြမ်းဖက်အဖွဲ့အစည်းတချို့ကစီးယုံတိမ်သွင်းပြီးအစိုးရအမြင်တွေဝင်အောင်လုပ်နေတယ်လို့အိန္ဒိယအစိုးရကအိန္ဒိယတရားရုံးချုပ်ကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတွေကိုပြည်နယ်တံပေးဖို့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်အပေါ်ဒေလီမြို့တော်မှာနေထိုင်တဲ့ရိုဟင်ဂျာ2ယောက်ကဥတိုက်လျှောက်ထားတဲ့အတွက်ဒီအမှုကိုတနင်္လာနေ့ကစတင်ကြားနာခဲ့ပါတယ်။ဒီကိစ္စဟာအုပ်ချုပ်ရေးဘိုင်းနယ်သာဆိုင်တဲ့ကိစ္စဖြစ်တာကြောင့်တရားရုံးချုပ်ကဝန်မပါဖို့အတွက်အိန္ဒိယအစိုးရကပြောခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေဟာအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်နေထိုင်တဲ့ရွှေ့ပြောင်းသူတွေဖြစ်တယ်လို့သူတို့ဟာတချို့စစ်သွေးကြွအဖွဲ့တွေနဲ့ချိတ်ဆက်မှုရှိတာကြောင့်လုံခြုံရေးအရာချင်းချောက်မှုရှိတယ်လို့အိန္ဒိယအစိုးရကတရားရုံးချုပ်ကိုပြောကြားခဲ့တဲ့အကြောင်းရိုဟင်ဂျာတွေရဲ့အကျိုးဆောင်ရှင်တွေကပြောပါတယ်လွန်ခဲ့တဲ့10နှစ်အတွင်းအိန္ဒိယနိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာ4000လောက်ရှိပြီးတော့သူတို့အားလုံးကိုနိုင်ငံတွေကနှင်ထုတ်ဖို့အတွက်အိန္ဒိယအစိုးရကစ조사နေတာဖြစ်ပါတယ်။ Syria နဲ့ Iraq နိုင်ငံတွေမှာရှိနေတဲ့ IS နဲ့ Al-Qaeda စစ်သွေးကြွတွေဟာရိုဟင်ဂျာပြည်ထောင်ကိုအခွင့်ကောင်းယူပြီးတော့ Bangladesh နဲ့မြန်မာနိုင်ငံဘက်ကိုရောက်သွားနိုင်တာစိုးရိမ်နေလို့ Iran သမ္မတ Hassan Rouhani ကလည်းတင်းတင်းလာနေတော့က CNN ရုပ်သံနဲ့မေးမြန်းခန်းမှာပြောကြားသွားခဲ့ပါတယ်
။ရခိုင်ပြည်နယ်ဆိုင်ရာကြံပြူတဲ့ချက်တွေကိုကောင်တယ်ဖို့ဆောင်ရွက်ရေးကော်မရှင်ဟာမြေပြင်ကွင်းစင်းလေ့လာမှုအစီအစဉ်တွေကိုစတင်မှုမနေ့တုန်းကရခိုင်ပြည်နယ်ကိုရောက်လာခဲ့ပြီးတော့လုပ်ငန်းတွေကိုစတင်ဆောင်ရွက်နေပါပြီ။ဒီခီးစဉ်မှာလူမှုအကျိုးကိုချက်ချင်းအကောင်တယ်ဖို့နိုင်မဲ့လုပ်ငန်းတွေကိုလေ့လာမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်နဲ့ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့ဒီမောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်တို့ရဲ့အစီရင်ခံစာပါချန်ပြူချက်တွေကိုအကောင်တယ်ဖို့ဒီကော်မတီတရက်ကိုပြီးခဲ့တဲ့စီစတမလာ7ရက်နေ့ကဖွဲ့စည်းခဲ့ပြီးတော့17ရက်နေ့မှာကွင်းစင်းလေ့လာမှုတွေစတင်လှုပ်ဆောင်လာခဲ့တာပါကော်မတီဖွဲ့ဝင်တွေဖြစ်တဲ့တွင်းဝင်12ဦးပါတဲ့အဖွဲ့ဟာမနေ့ကညနေ3နာရီလောက်မှာစစ်တွေကိုရောက်လာခဲ့ပြီးတော့စစ်တွေမျိုးကနေတဆင့်ကြောက်တော်မျိုးကိုသူတို့သွားပါတယ်ဒီခီးစင်ဟာ3ရက်ကြာမဲ့ခီးစင်ဖြစ်ပြီးတော့အဲ့ဒီခီးစင်ကရလာတဲ့အချက်လက်တွေကိုဝန်ကြီးဌာနလိုက်စီရင်ခံတင်ပြသွားမယ်လို့ကော်မတီရဲ့တွဲဖက်တွင်းမှုဖြစ်တဲ့ဒီလူမှုဝန်တန်းကယ်ဆယ်ရေးနဲ့ပြည်နယ်နေချာချထားရေးဝန်ကြီးအမြဲတမ်းတွင်းဝင်ဦးအောင်စိုးက VOP ကိုပြောပါတယ်
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမက်ဆုမျက်မုံနဲ့ကိုကြောင်လင်တို့ကပြောပြသွားတာပါ။မကြာခင်မှာတော့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့ဒုသမရဟန်ရီဘန်ထရီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မကြာခင်မှာအင်္ဂလိပ်လိုပြောကြမဲ့မေကွန်းနဲ့ပတ်သက်လို့သုံးသက်ချက်အမြင်တွေကိုအရင်ဆုံးတင်ပြမှာပါရှင်
။မကြာခင်နိုင်ပိုင်းအတွင်းနေပြည်တော်ကနေတိုက်ရိုက်ပြောကြတော့မယ်ဒေါအောင်ဆန်းစုကြည်ရဲ့မိကွန်းကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစောင့်ကြည့်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ကိစ္စမြန်မာစစ်တပ်ကိုဒေါအောင်ဆန်းစုကြည်အနေနဲ့ပြက်ပြက်သားသားပြောဆိုလိုက်မယ်လို့နယူးယောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေကမျှော်လင့်နေကြပါတယ်။အင်အားလုံခြုံသုံးပြီးနှိမ်နင်းမှုတွေကိုချက်ချင်းရပ်ဆိုင်ဖို့အရသားတွေကိုအသေးအချာကာကွယ်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုခွင့်ပြုဖို့မြန်မာစစ်တပ်ကိုဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရဲ့မိကွန်းမှာထည့်သွင်းပြောဆိုလိုက်မယ်လို့မျှော်လင့်ကြောင်းနယူးယောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးဂျင်အီဖယ်လီဒရီရန်ကမနေ့ကသတင်းတောက်တွေကိုပြောပါရယ်အလားတူဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကလည်းဒေါအောင်ဆန်းစုကြည်အနေနဲ့တိုင်းပြည်နဲ့စစ်တပ်အပေါ်မှာသူ့ရဲ့ဦးဆောင်မှုကိုပြသဖို့အချိန်ရောက်နေပြီလို့လည်းမနေ့ကအထွေထွေညီလာခံပြင်ပဗြိတိန်နိုင်ငံကဦးဆောင်ကျင်းပတဲ့ရိုဟင်ဂျာအရေးတည်တံ့ဆွေးနွေးပွဲမတိုင်ခင်မှာအခုလိုပြောပါတယ်
began and it is barbaric what is happening to the Rohingyas
ကိုဘယ်လိုများလဲရှင်ဆန်ရတဲ့အခြေအနေဟာဆိုးရပါတယ်ဒါကိုတန်တရားဖြစ်စရာအကြောင်းမရှိပါဘူးဒါကလည်းဒေါ်စုအပေါ်မှာမူတည်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ခေါင်းဆောင်မှုကိုပြသဖို့နဲ့စစ်တပ်အပေါ်မှာပြသခိုင်မာတဲ့သူ့ရဲ့စိတ်ဓာတ်ယက်တိချက်ကိုပြသဖို့စူးစမ်းရမှာဖြစ်ပါတယ်
။ဒါ့အပြင်နိုင်ငံတကာကိုအကြီးအကျယ်ရိုက်ခတ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခဖြေရှင်းရေးနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါဗျာ
။ What everyone wants. We want the killing to stop, number 1, and that's a message I've given her.
We want Iran ဖြစ်စီနာကတော့နံပါတ်1အနေနဲ့တပ်ဖြတ်မှုတွေကိုရပ်ဆိုင်ဖို့ဒါကိုလည်းကျွန်တော်ဒေါအောင်ဆန်းစုကြည်ကိုတင်ပြခဲ့ပြီးပါပြီ။အဲ့ဒီကိုလူသားချင်းစာနာမှုအကူအညီတွေရောက်ဖို့အပြင်ရိုဟင်ဂျာတွေနေရပြန်နိုင်ဖို့ကိစ္စကိုတကယ်ဖြစ်စေချင်တယ်ဆိုတာလုံးဝသိသာစေချင်ပါတယ်
။ရိုဟင်ဂျာအရေးတိတ်တဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကလည်းဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကိစ္စမြန်မာဘက်ကသဘောတူခဲ့ပေမဲ့လုပ်ငန်းစဉ်တွေကိုဆွေးနွေးနေစေဖြစ်တယ်လို့အခုလိုပြောပါတယ်။
We had a very constructive meeting. ဒီချက်နဲ့ပတ်သက်ပြီးတော့အသေးစိတ်လုပ်ငန်းစဉ်တွေကိုတော့ကျွန်တော်တို့ဆွေးနွေးနေတော့မှာပဲ
ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကတော့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတိုးတက်ပြောင်းလဲမှုမရှိသေးပဲအကြမ်းဖက်မှုတွေဆင်းရဲဒုက္ခရောက်နေမှုတွေကိုပဲတွေ့မြင်နေရကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပဋိပက္ခတွေအဆုံးသတ်ပြီးရခိုင်ပြည်နယ်နဲ့မြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းတည်ငြိမ်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းအဖြေရှာဖို့တန်တိတ်ထန်ချထားတယ်လို့ဆိုပါတယ်ရိုဟင်ဂျာအရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဩစတြေးလျနိုင်ငံကနေဒေါ်လာ15သန်းထောက်ပံ့ဖို့ရှိကြောင်းအခုလိုပြောကြားခဲ့ပါတယ
် There was unanimity in the view that the violence must end that there must be a ceasefire Australia announced further funding
အကြမ်းဖက်မှုတွေလုံးဝရပ်ရမယ်အပြစ်အခက်ရရမယ်ဆိုတဲ့အမြင်သဘောထားတွေအလုံးတညတညွတ်ထဲရှိပါတယ်လူသားချင်းစာနာမှုဆိုင်ရာရန်ပုံငွေအတွက်ဩစတြေးလျနိုင်ငံအနေနဲ့နောက်ထပ်ဒေါ်လာ15သန်းထောက်ပံ့မယ်လို့ကြေညာခဲ့ပါတယ်ကိုဖီအနန်အစည်းအဝေးခန်းစာကိုအကောင့်ထဲပို့ဖို့မြန်မာအစိုးရကလည်းကတိပေးထားပါတယ်ဒါကြောင့်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာထောက်အပံ့တွေရဖို့နဲ့ရိုဟင်ဂျာတွေအိမ်ကိုမဖြစ်မနေပြန်နိုင်ဖို့အတွက်ကျမတို့အလေးထားဆောင်ရွက်နေတာဖြစ်ပါတယ်
အထွေထွေကုလသမဂ္ဂအထွေထွေညီလာခံပြင်ပကျင်းပတဲ့ရိုဟင်ဂျာအရေးတည်တံ့ဆွေးနွေးပွဲကိုတူရကီဘင်္ဂလားဒေ့ရှ်စတဲ့နိုင်ငံသားရေးဝန်ကြီးတွေတက်ရောက်ခဲ့ကြပေမဲ့တရုတ်နိုင်ငံသားရေးဝန်ကြီးရွမ်းလီကတော့တက်ရောက်လာခြင်းမရှိခဲ့ပါဘူးရှင် VOA မြန်မာပိုင်းစီစဉ်ဒီကိုဆက်လက်တင်ဆက်နေပါတယ်ရှင်အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒီကနေ့ပြောကြမယ့်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံအခြေပြမိန့်ခွန်းနဲ့ဒုသမရဟန်ရီဘန်ထရီယူ
82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာစက်တင်ဘာလ20ရက်နေ့ပြောကြားမိမိန့်ခွန်းတွေဟာအရေးကြီးဆုံးမိန့်ခွန်းတွေဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဟောက်တိုစွမ်းကပြောပါရရှင် VOA ဝိုင်းဒေါ်တာကိုစောဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာအဲ့ဒီမှာရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်ဖွဲ့လက်ရှိလှုပ်ဆောင်နေတဲ့အခြေအနေတွေကိုတန်မတ်ကြီးကအခုလိုစပြောပါတယ်
ကျွန်တော်တို့တိုင်းပြည်ကပုဂ္ဂိုလ်ကလည်း19ရက်နေ့ပြောမှဆိုတော့အဲ့ဒါပြောပြီးတဲ့အခါကျရင်သူ့ရဲ့အခုသူကြသမရပြောတဲ့မင်ကုန်းနဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်အရင်ပြောတဲ့မင်ကုန်းနဲ့ဒါကျွန်တော်တို့ဒီနှစ်ခုကတော့ကျွန်တော်တို့အရေးကြီးတဲ့မင်ကုန်းတွေဖြစ်ပါပါကျွန်တော်တို့20ရက်နေ့ကိုညနေပိုင်းမင်ကုန်းပြောဖို့ရှိပါတယ်လေအဲ့ဒီပိုင်း session ပေါ့နော်အဲ့ဒီမှာသူပြောဖို့ရှိပါတယ်အဲ့တော့ပြင်ဆင်တာကတော့ဟိုကျွန်တော်တို့လုပ်နေပါတယ်အပြောမဲ့မင်ကုန်းတွေအချိန်နေရတော့ကျွန်တော်တို့လက်ရှိဖြစ်နေတဲ့အဓိကအာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အခုအားလုံးလည်းသိတဲ့ကိစ္စတွေပေါ့လေအဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောစရာရှိတယ်ပြောမှာပေါ့အဲ့တော့နောက်ညီငယ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ပေါ်ဆောင်နေတဲ့လုပ်ငန်းတွေကျွန်တော်ပါရလုပ်နေတဲ့ဆိုတဲ့အချက်လက်တွေလည်းပဲကျွန်တော်ချက်သွင်းပြောကြဖို့ရှိမှာပါ
အခုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ရခိုင်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်ကဒီအရေးကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာတော်တော်လေးဟိုတာဆူနေကြတာလေဒီအထူးရင်းကြီးလာကမှပြောကြမယ်အထူးသဖြင့်ဒီ OIC လို့ခေါ်တဲ့ဒီ Islamic နိုင်ငံတွေကတော်တော်လေးပြင်းပြထန်ထန်ဖြစ်နေကြတော့တာမကြီးတို့အနေနဲ့အဲ့ဒီလိုမျိုးနိုင်ငံတကာရဲ့ဟိုပြောနေတဲ့အရှိန်တွေကိုပြေအောင်ဘလို့များလှုပ်ဆောင်ကြဖို့ပြင်ဆင်ထားပါတယ်နောက်တစ်ခုသိချင်တာကဒီ OIC လိုမျိုးနိုင်ငံတကာကခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံပြီးတော့ဒီကိစ္စတွေကိုပြေလည်အောင်ဟိုပေါ့ရှင်းပြဖို့အနေအထားတွေရှိပါသလားဟိုမြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့
အခုတော့ကျွန်တော်တို့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ကတော့အခုစပြီးတော့ပါလေကျွန်တော်တို့တွေ့ထိုက်တဲ့လူတွေနဲ့တွေ့နေတယ်။နောက်ပြောသင့်ပြောထိုက်တဲ့ချက်လက်တွေလည်းပဲကျွန်တော်တို့ဟိုပြင်ပြီးတယ်လို့ပေါ့လေကျွန်တော်ပြောနေတာရှိတာပေါ့။အများရှိမှရောနှစ်နိုင်ငံချင်းနှစ်ယောက်ချင်းတွေ့ပြီးပြောရတာရောရှိပါတယ်။ဒါတွေကတော့ကျွန်တော်တို့ထုတ်ပြန်လုပ်ထိုက်တဲ့ဟာတွေတော့ကျွန်တော်ထုတ်ပြန်ပါတယ်လို့ဒီလောက်ပဲဒီလောက်တော့ပြောပြရစေ။
ဟုတ်ကဲ့ခင်ဗျနောက်တစ်ခုကလေဒီ OIC နိုင်ငံနေအပြင်ပေါ်ဟိုတာမကြီးလည်းသိပါတယ်ဟိုဗီတင်ကဝန်ကျော်နိုင်ငံသားဝန်ကြီး Boris Johnson တို့လို့နောက်အဲ့လိုမျိုးဒီထိတ်တန်းဒီအနောက်နိုင်ငံတွေကအာဦးဆောင်ပြီးတော့မြန်မာရေးဆွေးနွေးပွဲကိစ္စတွေပါတယ်လုပ်နေကြတာတွေရှိပါတယ်ဆိုတော့အဲ့ဒီလိုမျိုးဆွေးနွေးပွဲတွေမှာကောမြန်မာကိုယ်စားလှယ်အဖွဲ့ကိုတက်ရောက်ဖို့ဖိတ်ကြားတာတွေရှိပါသလားဒါမှမဟုတ်လည်းမြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ရောဟိုတက်ဖို့တက်ပြီးတော့ရှင်းပြဆွေးနွေးတာတွေလုပ်ဖို့ရှိပါသလား
ဟုတ်ကဲ့ဖိတ်ကြားတာတွေရှိပါတယ်ကျွန်တော်လည်းဟိုဖိတ်ကြားတာကြည့်ပြီးတော့ကျွန်တော်တို့ဟိုတက်ရောက်ဖို့လည်းအစီအစဉ်တွေရှိပါတယ်။ဘာလို့ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်ဖက်သားပြောနေတဲ့ဆိုနေတဲ့အချက်လေးတွေဟိုကျွန်တော်တို့ကရတဲ့အခွင့်အရေးတွေကိုကျွန်တော်တို့ရယူပြီးပြန်ပြီးပြောရမှာမှန်တရားကိုပြန်ပြောမယ်တာဝန်ကျွန်တော်မှရှိတာဟုတ်။ဒီတစ်ခါကျတော့ဒီအခွင့်အရေးတွေကိုကျွန်တော်တို့ကတော့ဟိုသိလျော်သလိုပဲဟိုဖိတ်ကြားရတာတွေလည်းရှိပါတယ်ကျွန်တော်တက်ရောက်ပြီးတော့ပြောကြဖို့လည်းရှိပါတယ်။
မနေ့ပြန်ဟိုနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ပြောကြမယ်မိန်ကွန်းရှိသလိုသို့သောအတမကြီးပြောသလိုဒီဒုသမရဟိုအထွေထွေညီလာခံမှာပြောကြမယ်မိန်ကွန်းနေဟာအမတန်အရေးကြီးတဲ့မိန်ကွန်းနေဖြစ်မယ်ပေါ့နော်ဆိုတော့ဟိုကျွန်တော်တို့သိကျင်တာကဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဆွေးနွေးကြမယ်အကြောင်းအရာထိပ်သီး၃ခုလောက်မှာမြန်မာအရေးကရခိုင်အရေးကပါနေတော့ဒီမြန်မာအစိုးရဘက်ကနေပြီးတော့ဘလို့ပေါ့နော်တစ်ခုလုံးခြုံပြီးတော့ overall view ဟာပေါ့ဘလို့များချပြီးတော့များလောက်ဆောင်နေပါတယ်ဆိုတာလေးကိုရှင်းပြလို့ရမလား
။ဘာပြောရမလဲဆိုလို့ရှိရင်တော့ကျွန်တော်တို့အခုဖြစ်နေတာကျွန်တော်အားလုံးလက်သိတဲ့အတိုင်းပဲကျွန်တော်တို့ဟိုကျွန်တော်တို့ရဲ့အဖြစ်မှန်ကိုသဘာနေပြီးတော့တကယ်ကအမှန်ကိုမသိကြဘူးပေါ့နော်။မီဒီယာမှာလည်းပဲဟလာဟိုတစ်ဖက်ရဲ့ဟိုပေါ့မီဒီယာပိုင်းဆိုင်ရာလွှမ်းမိုးမှုတွေအများကြီးပါတာဟုတ်။ဒါနဲ့ကြောင့်လည်းပဲအကုန်လုံးကဒီဘက်ကိုပဲတစ်ဖက်ကိုပဲလိုက်ပြီးတော့နားရောက်နေတဲ့ပိုင်းနေရှိတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်နိုင်ငံအနေနဲ့ကျွန်တော်နိုင်ငံတော်အစိုးရအနေနဲ့လုပ်တဲ့လုပ်ထိုင်တဲ့ဟာကိုကိုယ့်ရဲ့နိုင်ငံတော်အကျိုးအတွက်ထပ်ဘက်ကချင့်ချင်ပြီးတော့ကျွန်တော်လုပ်နေရတာရှိသလိုအဲဒီလိုလုပ်နေနေပဲကျွန်တော်လုပ်နေတဲ့ဟာကိုလည်းပဲအဲကျွန်တော်တို့တစ်ဖက်ဒီကဘာကိုပေါ့နော်ကျွန်တော်တို့နားလည်အောင်သဘောပေါက်အောင်ကျွန်တော်တို့လုပ်နေတဲ့ဟာတွေဟာကျွန်တော်အားလုံးအတွက်ရေရှည်ငြိမ်းချမ်းစွာနဲ့ဒီပြဿနာကြီးကိုကျွန်တော်ဖြေရှင်းနိုင်ဖို့ဒီရှည်တည်တတ်တဲ့အဖြေတစ်ခုရရှိနိုင်ဖို့ကျွန်တော်တို့ကလုပ်နေပါတယ်ဆိုတဲ့ဟာကိုသူတို့လက်ခံလာအောင်ဂျူကြီးလာအောင်နဲ့သဘောပေါက်လာအောင်ပေါ့နော်ကျွန်တော်တို့လုံဆောင်နေခြင်းဖြစ်ပါတယ်ဒါပဲလုံးလုံးပြတော့ကျွန်တော်တို့ပြူဟာတော့ဒါပဲခင်ကျွန်တော်တို့ကကျွန်တော်တကယ်လုံနေတဲ့စိတ်ရင်းစင်တာမှန်းနဲ့ကျွန်တော်တို့လုံနေတဲ့ဟာတွေကိုသူတို့နားဝင်အောင်သူတို့သဘောပေါက်အောင်သူတို့သိအောင်လက်ခံအောင်ကျွန်တော်တို့ကဟိုဒီနိုင်ငံကအပြည်ပြည်ဆိုင်မျက်နှာမှာတော့ကျွန်တော်တို့ဒီအထုပ်ကြိုးပမ်းနေဆောင်ရွက်နေပါတယ်ဆိုတာဒီတော့ပြောချင်ပါတယ်
အခုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတယ်ဆိုတာ၄သိန်းကျော်သွားပြီလို့ပြောပါတယ်အဲ့ဒီ figure တွေကကျွန်တော်တို့ UNICEF တို့ကုလသမဂ္ဂအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့တက်နိုင်တော့မေးပါတယ်သူတို့ပြောတာကတော့သူတို့ ground မှာရှိတဲ့သူတို့ရဲ့ဟိုဟာလူတွေကတည်င်းပိုးတဲ့အခြေအနေတွေပေါ်အားလုံးစုပြီးတော့သူတို့ကဒီ figure တွေရတယ်ပေါ့နော်လေးသိန်းဆိုတာတိတ်များနေတယ်ဒီလောက်ရဲ့အတူတူတွင်းမှာထွက်ပြတာမဖြစ်နိုင်ဘူးဆိုပြီးဗမာတွေဘက်ကဇောရကတက်ကြတာလည်းရှိပါတယ်ဆိုတော့ဟိုမြန်မာအစိုးရဘက်ကတော့ဒီလိုမျိုးထွက်ပြလာတယ်ဆိုတော့ကိန်းကနန်းနေတိကျမှန်ကန်အောင်ကုလသမဂ္ဂနဲ့တိုင်ပင်နာညှိနှိုင်းတာဆွေးနွေးတာတွေရှိပြီလားခင်ဗျဟုတ်မဟုတ်ဆိုတာကို
မှန်တော့ဟိုစဉ်းစားကြည့်ပေါ့ဗျာဒီလောက်များတဲ့လူကြီးကျွန်တော်တို့ရခိုင်ပြည်နယ်မှာရှိတဲ့ဒီလူတွေရဲ့လူဦးရေနဲ့ကျွန်တော်ချိန်ဆပြီးတွက်ကြည့်လိုက်လို့ရှင်ဒီရဲ့ပိုင်းတွင်းမှာဒီလောက်ဖြစ်နိုင်လားမဖြစ်နိုင်လားကိုယ့်ကိုချင့်ချင်လို့ရမှာပေါ့ကျွန်တော်တို့ direct through နဲ့စကားပြောပြီးဟိုဟာရေတွက်ကိစ္စနဲ့ပတ်သက်ပြီးတော့ပြောရတော့မရှိပါဘူးသို့တော်လည်းပဲကုလသမဂ္ဂကတော့သူတို့ကရှိတဲ့ဟိုဘက်ကဟိုကင်းကနန်းနေပြောကြတာပေါ့ဗျာဒါပေမဲ့တဦးချင်း head count လောက်တာလည်းဟုတ်မှာမဟုတ်ဘူးလေတော့ခံမှန်းပြီးတော့ agency ကပြောတယ်ဒီ agency ကပြောတာဆိုတာနဲ့ပေါင်းတာပေါ့ဒါရီရောအရေးတွက်တဲ့ပတ်သက်လို့ကျွန်တော်တို့ထူးထူးတော့တော်တော်ကြပြောကြရတာမရှိပါဘူး။ဒါတိတ်ကိုအများနေတဲ့ကိန်းကနန်းကျွန်တော်တို့ယုံဖို့မယုံဘူးဆိုတာတော့ချင်းတူးချင်းချင်းပြီးတော့စဉ်းစားဖို့ပါပဲ
။ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်တူဆွမ်းကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။တစ်ဆက်တည်းပဲရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုဆက်ပြီးတင်ပြရမယ်ဆိုရင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လုံခြုံစိတ်ချရတဲ့နေရာတွေကိုအ мян ဆုံးရွှေ့ပြောင်းပေးဖို့လည်းလိုအပ်နေတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပြောကြားလိုက်တဲ့အကြောင်းကိုတင်ပြဖို့ရှိပါတယ်။ကိုကျော်အောင်လွင်ကဆက်ပြီးပြောပြနေမှာပါရှင
်။သူတို့ကသူတို့ရိုဟင်ဂျာလို့ခေါ်ကြတဲ့ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိမ်နင်းနေတာတွေကြောင့်လွန်ခဲ့တဲ့3ပတ်ကျော်ကာလအတွင်းအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်မှုတွေအကြီးအကျယ်ဖြစ်ပေါ်နေတာပါ IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းခြေချသူများကုညီပေးအဖွဲ့ကခရစ်စတိုဖာလုံးကဘင်္ဂလားဒေ့ရှ်ကိုရောက်လာကြတဲ့မွတ်စလင်ဒုက္ခသည်တွေကိုလုံခြုံစိတ်ချရတဲ့နေရာတွေစီအ мян ဆုံးရွှေ့ပြောင်းပေးဖို့လိုအပ်နေတယ်လို့ဆိုပါတယ
် There's now an estimated 409,000 people who've come across in the last 3 weeks
ဒီကနေ့သုံးပတ်အတွင်းခမန်းကျေလူ 4,900 လောက်ဒီကိုရောက်လာပါတယ်ဒီဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ဘလိုကာလီနဲ့ကုတူပါလောင်ဒေသကြားမှာနေရာချဖို့ကျွန်တော်တို့အ мян ဆုံးလုပ်နေကြပါတယ်အခုကြုံနေရတဲ့ရာသီဥတုအခြေအနေမတန့်ရှင်းတဲ့ရေအစားအစာမလုံလောက်မှုလုံခြုံစိတ်ချမှုမရှိတဲ့နေရာထိုင်ခင်းတဲ့အခြေအနေတွေဒါတွေအားလုံးတစ်ချိန်နဲ့ပေါင်းဖြစ်နေလို့ဒီလိုစိုးရင်ရတဲ့အခြေအနေကနေကင်းလွတ်အောင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေအားလုံးကလှုပ်ရှားရှိတာတွေအများဆုံးလုပ်ပေးဖို့လိုနေပါတယ်ကျွန်တော်တို့မြန်မြန်ဆန်ဆန်မလုပ်နိုင်ရင်တော့လူသားချင်းစာနာမှုဆိုင်ရာအကြအတဲတွေကြုံလာရနိုင်ပါတယ
် Save the Children လို့ခေါ်တဲ့ကလေးငယ်များကူညီဆောင်ရှောက်ရေးအဖွဲ့ကလည်းနေ့စဉ်မပြတ်ရောက်လာနေကြတဲ့ဒုက္ခသည်တွေကိုကူညီပေးရေးကိစ္စတွေနဲ့ရုန်းကန်နေရပါတယ်ဒုက္ခသည်တစ်ဝက်ကျော်ကျော်ကကလေးငယ်တွေပါလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေဟာကမ္ဘာမှာအစိုးရအရဆုံးလူသားချင်းစာနာမှုဆိုင်ရာကိစ္စတွေတဲကတခုပဲလို့ Save the Children အဖွဲ့ရဲ့အာရှဒေသညွှန်ကြားရေးမှူး Misha Anglic ကပြောပါတယ
် Among them a quarter of a million are children so we have 250,000 children who need our help
ဒုက္ခသည်တွေမှာ200,000လောက်ကကလေးငယ်တွေပါသူတို့တွေအတွက်အကူအညီတွေအရေးပေါ်လိုအပ်နေပါတယ်ကလေးအများစုဟာမြန်မာနိုင်ငံထဲကနေရက်တွေနဲ့ချီပြီးတော့လမ်းလျှောက်လာခဲ့ကြတာပါသူတို့တွေတော်တော်လေးအားနည်းနေကြပါတယ်အစားအစာနဲ့တန့်ရှင်းတဲ့ရေတွေသူတို့ကောင်းကောင်းမရကြပါဘူးဘင်္ဂလားဒေ့ရှ်ကိုသူတို့ရောက်လာတော့ယာယီတဲတွေမှာဖြစ်တယ်လို့နေနေကြပါတယ်။ကျွန်တော်တို့အထူးစိုးရိမ်နေတာကရေကနေဖြစ်ပွားတတ်တဲ့ရောဂါတွေပါပဲ။ဒါကြောင့်လဲဆိုတော့သူတို့ကတိတ်ပြီးတော့အားနည်းနေကြလို့ပါလို့ပြောသွားခဲ့တာပါ။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေရခိုင်ပြည်နယ်အတွင်းကိုဝင်ရောက်နိုင်ဖို့မြန်မာအစိုးရကိုတောင်းဆိုနေပေမဲ့လည်းအခုချိန်ထိမရနိုင်သေးတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်တူဂျော့ရက်ကမင်းတို့ကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
Our humanitarian colleagues tell us that despite continued advocacy efforts for unhindered humanitarian
access, the UN's organizers are not being granted the access to resources from the United States. သတင်းမှန်တွေရဖို့အိုးအိမ်စွန့်ခွာထွက်ပြေးနေတဲ့သူအရေးအတွက်နောက်ထပ်ဘယ်လောက်ရှိနေသလဲဆိုတာကိုသိရဖို့လောဆယ်ခမန်းကြီးအရလူ၄သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာခဲ့ပြီးလူပေါင်း၃သိန်း၇၀၀၀လောက်ဟာကျန်းမာရေးပြည်သူစောင့်ရှောက်မှုတွေနဲ့လက်လန်းမမီပဲဖြစ်နေပါတယ်အသက်၅နှစ်အောက်ကလေးငယ်၃သိန်းခွဲကိုဝင်ဆောင်မိခင်၅သိန်းခွဲအပါအဝင်လူပေါင်း၃သိန်းလောက်ဟာစားနပ်ရိက္ခာအထောက်အကူတွေလိုအပ်နေပါတယ်သူတို့တွေကိုကူညီဖို့အရေးပေါ်ရန်ပုံငွေတွေလည်းလိုအပ်နေပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ပြောခွင့်ရပုဂ္ဂိုလ်ဒီဖင်ထူကြရကနေပြောသွားခဲ့တာပါ။ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေရော့ပါတက်တာစေဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေလွတ်လွတ်လပ်လပ်နှောင့်ဖွဲ့ကင်းကင်းလာရောက်လှုပ်ဆောင်ခွင့်တွေကိုချက်ချင်းပေးဖို့ MSF လို့ခေါ်တဲ့နေကြမဲ့ဆရာဝန်များအဖွဲ့ကလည်းမင်းတို့ကကြီးညာချက်တစ်စောင်ထုတ်ပြီးတော့တောင်းဆိုထားပါဗျ။
ကိုချောင်းအောင်လွင်ပြောပြသွားတာပါ။ အခုတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်ထွေထွေညီလာခံကိုပထမဆုံးကြိမ်ဖြစ်တက်ရောက်လာတဲ့သမ္မတထရမ်ကကုလသမဂ္ဂဖွဲ့ကြီးအနေနဲ့ကမ္ဘာတဝှမ်းကပြည်သူတွေရဲ့ယုံကြည်မှုပြန်ရအောင်လုပ်ရမယ်လို့ပြောကြားလိုက်တဲ့အကြောင်းမက်ဆုမြတ်မွန်ပြောပြတာကိုနားဆင်ရအောင်ပါရှင်
။ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ထွေထွေညီလာခံကိုပထမဆုံးတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ်ဟာကုလသမဂ္ဂကိုပြုပြင်ပြောင်းလဲခြင်းဆိုတဲ့ဆွေးနွေးပွဲကိုတနင်္လာနေ့ကတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။နိုင်ငံပေါင်း193နိုင်ငံပါဝင်တဲ့ကုလသမဂ္ဂအဖွဲ့ကြီးအတွင်းမှာရည်မှန်းချက်တွေအတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့သမ္မတထရမ်ကအခုလိုပြောကြားခဲ့ပါတယ
်။ In recent years the United Nations has not reached its full potential because of bureaucracy and mismanagement.
While the United Nations ဘယ်လိုစီမံခန့်ခွဲမှုညံ့ဖျင်းတဲ့အတွက်ခုနှစ်ပိုင်းတွင်မှာကုလသမဂ္ဂအဖွဲ့အနေနဲ့စွမ်းဆောင်နိုင်စွမ်းရှိသလောက်အပြည့်အဝမလုပ်နိုင်ခဲ့ပါဘူး။ကုလသမဂ္ဂရဲ့ပုံမှန်ဘတ်ဂျက်ကို140ရာခိုင်နှုန်းထိတိုးမြင့်ခဲ့ပါတယ်။ဝန်ထမ်းရေတွက်ကလည်း2000ခုနှစ်ကထက်နှစ်ဆတိုးခဲ့ပေမဲ့ဒီရင်းနှီးမှုတွေနဲ့ထိုက်တန်တဲ့ရလဒ်တွေမမြင်ရပါဘူး။အခုတွင်မှုကျုပ်လက်ထက်မှာတော့အပြောင်းလဲတွေမြင်မြင်ဆန်းဆန်းဖြစ်နေတယ်ဆိုတော့ကျွန်တော်သိပါတယ်
။ကုလသမဂ္ဂအဖွဲ့ကြီးရဲ့ဘျူရိုကရေစီစနစ်ကိုအမေရိကန်သမ္မတထရမ်ကဝေဖန်သွားခဲ့တယ်လို့ပဲအတွင်မှုကျုပ်အန်တိုနီယိုဂူတဲရက်စ်ကလည်းသူဦးဆောင်နေတဲ့အဖွဲ့အစည်းအတွင်းရှိနေတဲ့ပြဿနာကိုမိန်ခွန်းထဲမှာအခုလိုပြောကြားသွားခဲ့ပါတယ်
။ Someone recently asked what keeps me up at night. And my answer was simple. Bureaucracy. Fragmented structures.
ခင်ဗျားညဘက်ဘာကြောင့်မအိပ်နိုင်ရတယ်လဲလို့ကျွန်တော်ကိုတယောက်ကလောလောလတ်လတ်ပဲမေးခဲ့ပါတယ်။ကျွန်တော်အဖြစ်ကခက်ရှင်းရှင်းပါပဲ။ Bureaucracy စနစ်တကျမရှိအစီအငော်မတည့်တဲ့အစီအမံတွေရှုပ်ထွေးတဲ့စီမံခန့်ခွဲရေးနည်းလမ်းတွေနဲ့မပြည့်စုံနိုင်တဲ့ကျိုးနီစနစ်တွေကြောင့်ဖြစ်ပါတယ်
။ငြိမ်းချမ်းရေးနဲ့လုံခြုံရေးပိုင်းဆိုင်ရာကုလသမဂ္ဂလုပ်ငန်းတွေမှာအပြောင်းအလဲလုပ်နေတာတွေအပါအဝင်ကုလသမဂ္ဂအဖွဲ့ကြီးအတွင်းမှာပြုပြင်ပြောင်းလဲရေးလုပ်နေတဲ့အကြောင်းတွေကိုလည်းအတွေ့အမှုချုပ်ဂူတဲရက်စ်ကသူ့ရဲ့မိန့်ခွန်းထဲမှာပြောကြားသွားပါတယ်။ကုလသမဂ္ဂအဖွဲ့ကြီးရဲ့အသုံးစရအတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေအများဆုံးထွက်ဝင်နေတဲ့နိုင်ငံဖြစ်ပါတယ်။ကုလသမဂ္ဂပုံမှန်လုပ်ငန်းလက်ပတ်ရည်အသုံးစရိတ်ရဲ့25ရာခိုင်နှုန်းနီးပါးအပြင်ကုလသမဂ္ဂငြိမ်းချမ်းရေးလုပ်ငန်းများအသုံးစရိတ်ရဲ့28ရာခိုင်နှုန်းကျော်ကိုအမေရိကန်ကပေးနေတာပါ။ဒါနဲ့ပတ်သက်လို့လည်းသမ္မတထရမ်ကထောက်ပြခဲ့တဲ့အပြင်ကမ္ဘာတဝန်းမှာယုံကြည်မှုပြန်ရအောင်လို့ကုလသမဂ္ဂအဖွဲ့အနေနဲ့ပြုပြင်ပြောင်းလဲရမယ်လို့တိုက်တွန်းခဲ့ပါတယ်
။ We seek a United Nations that regains the trust of the people around the world in order to achieve this.The United Nations must hold every level of management.
ကုလသမဂ္ဂပေါ်ကမ္ဘာတဝန်းကပြည်သူတွေရဲ့ယုံကြည်မှုပြန်ရလာတာကိုမြင်ညမ်းပါတယ်။ဒီလိုဖြစ်လာဖို့အတွက်ဆိုလို့ရှိရင်ကုလသမဂ္ဂအနေနဲ့စီမံခန့်ခွဲမှုအစဉ်တိုင်းမှာအများယုံကြည်စိတ်ချရအောင်လုပ်ရပါလိမ့်မယ်။ရှုပ်ဝဲသတင်းပေးတဲ့သူတွေကိုအကာအကွယ်ပေးရမယ်။လုပ်ငန်းစဉ်တွေထက်လက်တွေ့ရလက်ရလာဖို့အာရုံစိုက်ရပါမယ်။ကျွန်တော်တို့ရဲ့ပြည်သူတွေလေးစားတဲ့အနေနဲ့ဘယ်အဖွဲ့ဝင်နိုင်ငံကမှဝင်တော့ဝင်ပို့ကိုပို့ပြီးတော့မယူသင့်ပါဘူး။စီရေးပိုင်းမှာရောဗန္နာရေးပိုင်းမှာပါချိုးစားမမျှတတဲ့တာဝန်တွေမယူသင့်ပါဘူ
းကုလသမဂ္ဂပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးပွဲအခမ်းအနားဟာအမေရိကန်သမ္မတထရမ့်အတွက်အထွေထွေညီလာခံမှာပထမဆုံးအခမ်းအနားဖြစ်ပါတယ်အထွေထွေညီလာခံလာတက်တဲ့ကမ္ဘာခေါင်းဆောင်တော်တော်များများနဲ့လည်းအမေရိကန်သမ္မတတီးသန့်တွေ့ဆုံနေပါတယ်တနင်္လာနေ့နေ့လယ်ပိုင်းကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုနဲ့တွေ့ဆုံပြီးအရှိလယ်ပိုင်းငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့အမေရိကန်ကအပြည့်အဝထောက်ခံတယ်လို့အစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။တခါတနင်္လာနေ့မှာပဲသမ္မတထရမ့်ဟာပြင်သစ်သမ္မတအမန်နီယယ်မက်ခရွန်နဲ့လည်းတွေ့ဆုံပါတယ်။အခုအတန်လွှင့်နေချိန်မှာတော့လက်တင်အမေရိကနိုင်ငံခေါင်းဆောင်တွေနဲ့သမ္မတထရမ့်ညစာစားပွဲတက်ရောက်နေပါတယ်။မြောက်ကိုရီးယားအရေးထိပ်တန်းဆွေးနွေးစရာဖြစ်နေချိန်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့လည်းအခုသတင်းပတ်ထဲမှာသမ္မတထရမ့်တွေ့ဆုံဖို့ရှိပါတယ်။အင်္ဂါနေ့ကျရင်တော့82ကြိမ်မြောက်ထွေထွေညီလာခံမိန့်ခွန်းကိုသမ္မတထရမ့်ပြောကြားမှာဖြစ်ပါတယ်။အဲ့ဒီမိန့်ခွန်းထဲမှာတော့အီရန်နဲ့မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার အရေးကိစ္စ IS စစ်သွေးကြွတွေရဲ့ရန်အပါအဝင်ကမ္ဘာတဝန်းရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကမ္ဘာနိုင်ငံတွေပူးပေါင်းဖြေရှင်းကြရေးကိုသမ္မတထရမ့်အဓိကထားပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်ရှင်။
မဆုမြတ်မွန်ပြောပြသွားတာပါရှင်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရှင်။ကျမတို့ဒီကနေ့ညတင်ဆက်မဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားမဲ့မိခွန်းနဲ့ပတ်သက်ပြီးတော့သောတာရှင်တွေရဲ့သဘောထားအမြင်တွေကိုတင်ပြမှာမို့ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါရစေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်နနက်6နာရီခွဲရှိပါပြီအင်္ဂါနေ့နနက်ခင် VOA မြန်မာပိုင်းအစီအစဉ်ကိုမနက်9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာယူဝက်အပတ်စဉ်ကဏ္ဍတွေထုတ်လွှင့်တဲ့အခါမှာတော့
ဒီ NLD အစိုးရလက်ထက်မှာဒီဘ ਹੁ ရှုကတ်မှုကပုံပြီးတော့များလာတယ်။အဲ့ဒီမှာမှရခိုင်ပြည်မှာရှိတဲ့ဒီအစိုးရအဖွဲ့အစည်း
ဒါကတော့ရခိုင်ပြည်နယ်ကကလတန်စီမံကိန်းအပေါ်မှာဒေသခံတွေရဲ့အမြင်သဘောထားတွေနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးမယ်စီဝါရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်အမေရိကန်တခွင်သုတဆုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းပင်တွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဒေါ်လာလာတန်းကကောက်နှုတ်တင်ပြမှာပါရှင်
။ပထမဦးဆုံးမြန်မာနိုင်ငံရဲ့ရက်စစ်တဲ့ပြည်မှုတွေပေါ်အားနေတဲ့တုံ့ပြန်မှုဆိုတဲ့ကောင်းကြီးနဲ့စက်တင်ဘာ18ရက်နေ့ထုတ် The Washington Post သတင်းစာကြီးရဲ့ Editor အပေါ်ကနေကောက်နှုတ်တင်ပြလိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကစစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်မှုအပြီးမြန်မာစစ်တပ်ရဲ့တုံ့ပြန်မှုကြောင့်သတင်းသုတ်ပတ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်း 38,000 ကျော်တို့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။စစ်သွေးဂျူဒုကတ်စင်ရိုက်ကူးတဲ့ဓာတ်ပုံတွေနဲ့လူခွေးအဖွဲ့တွေစုဆောင်ချက်တွေအရကြေးရွာပေါင်း62ရွာတို့မိရှို့ခံခဲ့ရပြီး35ရွာတို့ကလုံးဝဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။မြန်မာအစိုးရအစိုးရရူဝင်ကြကြီးရွာပေါင်း480ရွာနဲ့186ရွာတို့မှာလုံးဝလူတွေမရှိကြတော့တာဖြစ်ပါလေခုလိုဖြစ်ရတွေဟာတက္ကသိုလ်နှစ်ထောင်စောစောပိုင်းဆူဒန်ရှိဒါဖောနဲ့1990ခုနှစ်များကကဆိုဗိုပဋိပက္ခအပေါ်အရေးယူဆောင်ရွက်မှုကတည်းကစာရင်ဒီပဋိပက္ခအပေါ်အရေးယူမှုဟာတိတ်ကိုအားနည်းနေတာဖြစ်ပါလေဗိုလ်ထူးနေ့ကဒီကပိတ်ကုလသမဂ္ဂလုံခြုံရေးကောင်စီစီဝေးပဲကျင်းပပြီးထုတ်ပြန်တဲ့ကြေညာချက်အရတော့မြန်မာစစ်တပ်ရဲ့အင်အားအလွန်အကျွံအသုံးပြုမှုကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားပြီးအမေရိကန်နိုင်ငံကြ ాయి ဌာနကလည်းအလားတူစိုးရိမ်မကင်းဖြစ်မှုကိုဖော်ပြခဲ့တာတွေ့ရပါတယ်။ခုလိုဖြစ်ရတွေ့ပေါ်မြန်မာကောင်းဆောင်ဒေါက်အောင်ဆန်းစုကြည်အနေနဲ့စိတ်စိတ်ညင်နေမှုအကြောင်းနဲ့မြန်မာစစ်တပ်ပေါ်သူ့ရဲ့ထိမ့်ချုံနှိုင်စွမ်းနေပါမှုတို့ကိုနိုင်ငံတကာအနေနဲ့တိတ်အာယုံစိုက်နိုင်စိုက်ကြတာကိုတွေ့ရပါတယ်။မြန်မာပူချုပ်တွေနဲ့စီဝိုင်းလုပ်ငန်းတွေပေါ်ချမှတ်ခဲ့တဲ့ဒဏ်ကပိတ်ဆို့မှုတွေကိုအိုဘားမားအစိုးရလက်ထက်ကရုတ်သိမ်းပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းခုချိန်ဟာအမေရိကန်ဘန်ဒါယီဌာနနဲ့နိုင်ငံခြားရေးဌာနတို့အနေနဲ့မြန်မာအစိုးရပေါ်ဒဏ်ကပိတ်ဆို့မှုတွေချမှတ်ဖို့စဉ်းစားတင်တာလည်းဖြစ်ပါတယ်။ခုလိုချမှတ်လိုက်ခြင်းအပြင်ဒေါအောင်ဆန်းစုကြည်ရဲ့အစိုးရအပေါ်စစ်တပ်ကပြင်းပြင်းထန်ထန်တုံ့ပြန်မှာကိုစိုးရိမ်တဲ့အကြောင်းအမေရိကန်အစိုးရအရာရှိချို့ကထုတ်ဖော်ပြောကြားခဲ့ကြတာရှိပါတယ်။တကယ်တော့ဒီလိုတန်ခါပိတ်ဆို့မှုတွေချမှတ်ခြင်းကိုဒေါ်အောင်ဆန်းစုကြည်အနေနဲ့ထိထိရောက်ရောက်အသုံးပြုနိုင်ရင်သူ့အတွက်စစ်တပ်ကိုထိန်ချုပ်နိုင်စွမ်းရှိမှာဖြစ်ပါတယ်။နိုင်ငံတကာမှာတရုတ်ကလည်းမြန်မာကိုအကာအကွယ်ပေးထားပြီးခုလိုအနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာတာကိုကြိုဆိုကောင်းကြိုဆိုနေမှာဖြစ်ပါတယ်။ဒါပေမဲ့လို့လေဒီရိုဟင်ဂျာအရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလုံခြုံရေးကောင်စီမှဆွေးနွေးဖို့ကြိုးပမ်းတင်ပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုကမ္ဘာကတည်ပြီးကျူးလွန်သူတွေကိုထိုက်တင်တယ်လို့ရည်ယူမှသာလျှင်ဒီကျူးလွန်မှုတွေဟာရတန်းကရက်မှဖြစ်ပါတယ်လို့ Washington Post သတင်းစာကြီးရဲ့ Editor အပေါ်မှာရေးသားထားပါတယ်။ခုဆက်လက်တင်ပြပေးမှာကတော့မြန်မာနိုင်ငံဘက်ကိုအကြမ်းဖက်မှုဦးတည်နေပြီဆိုတဲ့ Bangkok Post သတင်းစာကြီးရဲ့ Editor အပေါ်ကနေကောက်နှုတ်တင်ပြပေးလိုပါတယ်။ပြည့်ရတဲ့သတင်းပတ်က Al-Qaeda ကနေကမ္ဘာထွန်းရှိအကြမ်းဖက်သမားတွေကိုရိုဟင်ဂျာတွေကိုကူညီဖို့တိုက်တွန်းမှုနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်အစိုးရကစိုးရိမ်မကင်းဖြစ်တင်ပါတယ်။ဒီတိုက်တွန်းချက်ကိုလက်တွေ့ဘယ်လောက်တုံ့ပြန်မလဲဆိုတာကတော့မသိရသေးပေမဲ့ ရှေ့လေပိုင်းကအခုလိုစင်ခေါ်လိုက်တဲ့ဖြစ်ရဟာအရေးကြီးတဲ့အချိန်မှာဖြစ်နေပါလေ။အန်ဒီယားဟာမြန်မာနိုင်ငံအပေါ်မှာတမကအာဆီယံနိုင်ငံအလုံးအပြင်တခြားဒေသတွေစီလဲကူးဆက်နိုင်လို့ပဲဖြစ်ပါတယ်လို့အဒီတာအပေါ်မှာထောက်ပြရေးသားထားပါလေ။ခုချိန်ဟာမြန်မာအပါအဝင်အာဆီယံနိုင်ငံတွေအနေနဲ့ပြည်ပရဲ့ဟန်တာနှောက်ယှက်မှုကိုမလိုအပ်ဆုံးအချိန်ပဲဖြစ်ပါလေ။ခုချိန်မှာတော့မြန်မာနိုင်ငံကအဓိကပြစ်မှတ်ဖြစ်နေပါလေ။အယ်ဂိုက်ဒါနဲ့ဂျီဟာဒစ်စစ်သွေးကြော်တွေကမြန်မာနိုင်ငံကိုတွားပြီးအစိုးရဆန့်ကျင်တဲ့လုပ်ရတွေလုပ်ဖို့တောင်းဆိုမှုတွေကိုအာဆီယံကလက်မခံနိုင်ပါဘူးအထူးသဖြင့်ဖိလစ်ပိုင်ရှိမူဂျာဟစ်တွေအနေနဲ့မြန်မာအစိုးရကိုတွားတိုက်ဖို့အယ်ဂိုက်ဒါကတိုက်တွန်းခဲ့တာဖြစ်ပါတယ်အချိန်နဲ့မှာပဲအာဆာရိုဟင်ဂျာအကြမ်းဖက်အုပ်စိုးလဲအယုံဆိုင်မှုကရှိခဲ့တာဖြစ်ပါတယ်အီရန်ကဆီးရီးယားအီရတ်နဲ့ဆူနီတူရကီတို့ပါဝင်တဲ့နေတိုးပုံသဏ္ဍာန်နိုင်ငံတကာတပ်ဖွဲ့ဆီလွတ်ဖို့တိုက်တွန်းခဲ့ပါတယ်။ဒါတွေအားလုံးဟာမြန်မာနိုင်ငံနဲ့ဒေါ်အောင်ဆန်းစုကြည်တို့လွန်စွာစိုးရိမ်မကင်းဖြစ်စရာကောင်းတယ်လို့ထိုင်းနိုင်ငံအပါအဝင်အာဆီယံအတွက်လည်းစိုးရိမ်မကင်းဖြစ်စရာပါ။ဒါကြောင့်လက်ရှိပြည်ပခါကိုဒေါ်အောင်ဆန်းစုကြည်အနေနဲ့ထိထိရောက်ရောက်အရေးယူဆောင်ရွက်ခြင်းမရှိဘူးဆိုရင်တွေးထွက်တန်းယိုးလိုလားကြတဲ့အုပ်စုတွေနဲ့နိုင်ငံတွေကလက်တုံပြန်ကြမှာဖြစ်ပါလေလို့ဘန်ကောက်ပို့သတင်းစာကြီးရဲ့အက်ဒီတာအပေါ်မှာရေးသားထားပါတယ်ရှင်
။ဒေါ်လှလတန်းပါရှင်။ဒီကနေ့ညတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်အတွက်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့လို့မယ်ဆိုလို့ရှိရင်တော့ပေးပို့ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့လည်းနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလတန်းကတင်ဆက်မှာပါ။
ဒီနေ့မြတ်တွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့ bite ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လို့ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ်
ဒေါ်လာတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရစေ။အခုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်မှုအချိန်ရောက်ပါပြီ။ရခိုင်ပြည်နယ်စစ်တွေမြို့မှာအိန္ဒိယနိုင်ငံကအကုန်ကျခံတိစောက်ခဲ့တဲ့ကလဒန်ဘတ်စုံဖွံ့ဖြိုးရေးစီမံကိန်းဟာဒေသခံတွေအတွက်အလုတ်ကင်ဖန်တီးပေးနိုင်စွမ်းအားနည်းတယ်လို့ဝေဖန်ထောက်ပြခံထားရပါတယ်။ဒါနဲ့ပတ်သက်လို့စစ်တွေမျိုးကတက်ကြွလှုပ်ရှားသူကိုစောစောထွန်းကိုဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင
်။လက်ရှိရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ဒီနိုင်ငံရေးမတည်ငြိမ်မှုတွေပေါ့နော်အဲ့ဒါတွေကရောဒီပြည်နယ်အစိုးရအနေနဲ့ဒီဒေသမှာဒေသတွေမှာစီးပွားရေးဖွံ့ဖြိုးဖို့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုအာရုံမစိုက်နိုင်လောက်အောင်သူတို့အတွက်အခက်အခဲတွေဖြစ်စေသလားဟိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်ဖွံ့ဖြိုးရေးဘက်ကိုအာရုံမစိုက်နိုင်တဲ့အနေအထားမျိုးဖြစ်သွားစေသလား
ကျွန်တော်တို့ပြရတဲ့အကြောင်းအရာနှစ်ခုရှိတယ်အဲတစ်ခုကကြတော့ဒီအဲဒီ NLD အစိုးရလက်ထက်မှာ ဒီဘ ਹੁ ရှုကံမကပူပြီးတော့များလာတယ်အဲအဲ့ဒီမှာမှရခိုင်ပြည်မှာရှိတဲ့ဒီအစွာအဖွဲအစည်းမှာပါတဲ့ဒီဘောနော်ဝင်းချော့ပါဝင်ဝင်ကြီးတွေရဲ့ဒီ capacity ကအဲဒီအရင်နေ့တွေလို့ကျွန်တော်တို့သိရတယ်အဲနောက်တစ်ချက်ကကြတော့ဟိုနောက်တစ်ချက်ကကြတော့ဒီသူတို့ပြောတဲ့ပဋိပက္ခရဲ့နောက်ဆက်တွဲကိစ္စတွေပေါ့လေနောက်ဆက်တွဲကိစ္စတွေပေါ့အဲ့ဒါကကြတော့ဘယ်လိုဖြစ်တော့လဲဆိုတော့ဟိုတစ်ဖက်ကကြတော့ကျွန်တော်တို့ကဒီလိုလေးစဉ်းစားတယ်ပတိပခကြောင့်ဒီဖျူတူတဲ့မုံနဲ့ဆိုင်တဲ့နောက်တစ်ခုကဒီနိုင်ငံရေးနေမုံနဲ့ဆိုင်တဲ့ပြည်သက်တွေမဝင်လာတလို့အဲ့လိုမျိုးမဝင်လာတဲ့အကြောင်းရင်းကားလေးပဲပတိပခကိုပုံပြီးတော့ဆိုင်တဲ့ရှိစီတွေပေါ့အဲ့လိုမျိုးလို့ကျွန်တော်စဉ်းစားတယ်။ဘာကြောင့်လဲဆိုတော့ဒီဘုဒ္ဓမောင်တော်ဒီတိတောင်ဒီမြို့တော်နဲ့နေတာရဲ့အနေထားကကြတော့တကင်းတာပေါ့ဗျာ။ဒါပေမဲ့တချို့ area မှာကြတော့ဒီနေရှိထွင်ကျွတ်မုံနဲ့ဆိုင်ဆက်ပတ်တဲ့လေတခတ်မှုတွေကရှိနေတာမဟုတ်ဘူး။အမှတ်ကြီးမြင့်ဆုံးရှင်ဆောင်းစင်းနေတခုပဲဒီ community pipeline ပုံစံမျိုးရှိနေတဲ့ဖက်မှာတခတ်မှုတွေကိုဒီ area ကျတော့တော်တော်များရှိနေတယ်။ဒါပေမဲ့ဆောင်းစင်းချောင်းဆောင်းစင်းပေါ်မှာကျတော့ဒီဖက်မှာဘာလို့ပဲဖြစ်စီဖြစ်စီဒီဖက်မှာဘာမှမဖြစ်ဘူး။အဲ့ဒါဘာလို့ဆိုလို့ရှိနေလဲဆိုတော့တခြားသော area တွေမှာက computer တွေမှုကရရှိမှဆိုလို့ရှိရင်လူတွေကသူတွေမှုနောက်ကိုလိုက်ပြီးတော့မှဒီပဋိပက္ခတွေနဲ့အဝေးအရကိုတွေ့ရှင်ရတယ်။ဆိုတော့အဲ့ဒီအနေထားတွေပေါ်မှာနိုင်ငံတကာနားလည်ဖို့လိုရတယ်။ဒါပေမဲ့ကျွန်တော်ဘာလို့ပြောခဲ့လဲဆိုတော့ဒီလိုခိုင်ပင်နဲ့ပတ်သက်တဲ့စီးပွားဖို့လုပ်မှုဆိုင်ရာကိုယ်ပိုင်အဖွဲ့တွေလာတာရှိတယ်။ကိုယ်ပိုင်ကော်မရှင်ကလည်းပဲလာကျွန်တော်နှစ်ဆွေးခါမှာကျွန်တော်ဒီလိုသက်ထိုးခဲ့တယ်။နောက်တိတဲ့တခြားသော NGO တွေကဒီကွန်ပျူတာနဲ့ဆိုင်တဲ့ service တွေကောက်တာရှိတယ်။အဲ့မှာကျွန်တော်မိတ်ဆွေတွေလည်းပါနေတဲ့ခါကျတော့သူတို့ကကျွန်တော်ကိုခေါ်ပြီးတော့ဆွေးနွေးတာရှိတယ်။အဲ့ဒီနေနာမှာလည်းကျွန်တော်ဒီလိုမျိုးရှိတော့ချက်ဖို့လာရှိပါတယ်။
ဒီအခုဒီကလတန်စီမံကိန်းကတော့အိန္ဒိယဥဆောင်ပြီးလုပ်တဲ့စီမံကိန်းပေါ့နော်။နောက်တစ်ဖက်မှာလည်းဒီတရုတ်အစိုးရဥဆောင်ပြီးလုပ်တဲ့ဒီတန်ငွေပိုက်လိုင်းတည်တဲ့စီမံကိန်းတွေပါလေလည်းရှိတယ်ဆိုတော့ဒီနှစ်ခုကိုရှင်းကြည့်ရင်ရောရခိုင်ဒေသခံတွေကြားထဲမှာဘယ်လိုအမြင်ရှိသလဲဆိုလိုတာကဒီတရုတ်ရဲ့ယင်းနှမြုံနှံမှုနဲ့အိန္ဒိယယင်းနှမြုံနှံမှုအပေါ်မှာနှစ်ခုချိန်ထိုးကြည့်ရင်ဘယ်လိုအမြင်ရှိသလဲသူတို့ကျနာတရုတ်ကပိုကောင်းတယ်လို့မြင်သလားဒါမှမဟုတ်လေအိန္ဒိယပိုကောင်းတယ်လို့မြင်သလားဒါမှမဟုတ်လေ vice versa ပေါ့နော်အိန္ဒိယဆိုတယ်တရုတ်ကပိုဆိုတယ်အဲ့လိုမျိုးဘယ်လိုအမြင်ရှိကြသလဲ
တရုတ်ရဲ့စီမံကိန်းကြီးကအရင်ကြီးကိုကြီးမားလွန်တယ်နောက်ပြီးတော့မှသူကဒီအရင်ကျွန်တော်တို့ဒေတာအတွက်အရင်အထားရမယ်အရင်ကြီးကိုအဓိကကျတဲ့ဒီဟိုဘောနော်ဒီနိုင်ငံဝင်တွေအများကြီးကိုရရှိတဲ့ဟာတွေကိုဈေးပေါ်ပေါ်နဲ့ယူထားတယ်နောက်ပြီးတော့မှသူရဲ့စီမံကအရင်ကြီးတဲ့ခါကျတော့သူရဲ့ impact ကအရင်များတယ်ညတော့သူဒီတော်တော်များကလောလောဆယ်မှာတရုတ်ကိုမချကြဘူးအိန္ဒိယကျတော့စီမံကဒီဦးနဲ့သာလို့ရှိရင်ပြောပါလို့ပြည်နေသားမျိုးပေါ့အဲ့ဒီခါမှာအင်ပတ်ထုတ်ရတဲ့အင်ပင်ကလေးနေတွေပေါ့ကွာအဲ့တူကဒီ initial resource ဒီ initial resource တွေကိုသူကထုတ်ယူရမှမဟုတ်ဘူးရှိတဲ့ resource တွေကိုမိန်ပြီးတော့မှသူကအဆုံးထားတာပြီးဖြစ်တဲ့ခါကျတော့ဟိုရေပူရအချင်းကတော့ဟိုတရုတ်ကိုပုံမကြိုက်ကြဘူးပေါ့ဗျာ
တရုတ်ကိုပုံမကြိုက်ကြဘူးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဒါပေမဲ့ဒီလိုပြောလိုက်လို့အိန္ဒိယကိုကြိုက်နေပါတယ်ဆိုရင်အတိတ်ပြီးတော့မဟုတ်ဘူးဘာလို့လဲဆိုတော့ဒီတရုတ်စီမံကိန်းမှာပါနေတဲ့အိန္ဒိယ company တွေရဲ့ဒီဒေတာခိုင်တဲ့ပုံမှာရှုမမုံတွေကိုလည်းပဲကျွန်တော်ကြံ့နေရတာပဲအဲ့ဒီခါလေးပဲဒေတာခိုင်နဲ့ဒီအိန္ဒိယကုမ္ပဏီနဲ့ပတိပကဖြစ်တာပဲ
အဲ့တော့အစောစောထွန်းတို့လိုဒီလူလူနဲ့အများအထိတွေ့ပြီးလူလူကြမှာတွာလာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအနေနဲ့ရောဘလို့မြင်မိသလဲဒီနိုင်ငံသားကရောက်လာတဲ့ရင်းနှီးမြှုပ်နှံမှုတွေဟာကောင်းသလားရခိုင်ပြည်နယ်ရခိုင်ဒေတာခံတွေကိုတကယ်တည်းရဲ့အကျိုးဖြစ်စေမဲ့ဖွံ့ဖြိုးမှုတွေဖြစ်စေသလားဒါမှမဟုတ်သူတို့မလာရင်ပိုကောင်းမလားဘာလို့ဘလို့မြင်မိလဲ
ဟုတ်ကျွန်တော်တို့ကဒီနေရာမှာတပိုင်းရှိတယ်ကိုယ်ရဲ့ဒီနိုင်ငံတကာအထီးကိုပေါ့နော်ဒီရင်းကြီးနိုင်တဲ့အနေထားမျိုးရှိတဲ့လူရဲ့ပြီးတော့မှဒေသဖွံ့ဖြိုးမှုကိုအရင်အရေးပါတဲ့ရှုထောင့်ကစဉ်းစားတဲ့လူတွေပေါ့နော်အဲ့ဒါတမျိုးပေါ့ဒါမှအဲ့လိုမဟုတ်ပဲနဲ့ဒီဖြစ်လာမဲ့ impact တွေကိုအရင်ကြောက်တယ်ပေါ့နော်အရင်ကြောက်တယ်ဒီကဲမှုလို့အရင်ကြောက်တယ်အဲပြီးတော့မှတခြားသောဒီသဘောရှုထောင့်ကစဉ်းစားမယ်အဲ့လိုမျိုးလူတွေကကြတော့တမျိုးဖြစ်လိမ့်မယ်ပေါ့ဆိုလို့ရှင်တာကအဲ့တော့ကျွန်တော်အမြင်နဲ့ပြောရမယ်ပေါ့ကျွန်တော်နဲ့တဖို့တဘာဝတူတွေဒီတက်တက်ခဲအုပ်စုတွေအမြင်နဲ့ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်ရင်းနှီးမြှုပ်နှံကိုကျွန်တော်ကလိုရတယ်တခုပဲရှိတယ်အဲ့ဒီရင်းနှီးမြှုပ်နှံလာမဲ့ company တွေအစိုးရတွေကကြတော့သူတို့မှဒီတင်မထားတဲ့နိုင်ငံတော်စင်တွေပေါ့လေဥမာ EI တို့လိုနောက်ပြီးတော့မှဒီတခြားသောဒီဗာလဲ FIC တွေကိုအရင်ကြီးကိုအလင်းထားတွေပေါ့အဲ့ဒီတော့မှဒီ data ရဲ့အခြေအနေတွေပေါ်မှာကောင်းကောင်းနားလေတော့ပေါ့လေးလာပြီးတော့မှစူးစမ်းပြီးတော့မှလလုပ်တွေပေါ့အဲ့လိုမျိုးအခြေအနေဆိုလို့ရှိရင်တော့ကျွန်တော်တို့ကြိုးဆိုတ
ယ်။ဟိုနောက်ဆုံးတစ်ခုအနေနဲ့ကတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ data ကနေမြင်သလိုအပြင်ကလူတွေမမြင်တဲ့သတိမထားမိတဲ့အချက်တွေရောရှိသလား။ဘာတွေများဖြစ်မလဲ
။ဒီနေ့ချက်ကိုတော့ကိုတို့ ဟိုတဲစင်းစားပြဖို့လိုသေးတယ်ဒါပါလေဆိုတော့ဒီကတဲ့စင်းမဲကိန်းကိုတည်ဆောက်တဲ့အခါမှာဒီဒေသခံဒီအလုသမားတွေကိုတုံးတာအရင်နေပါလွန်တယ်နောက်တစ်ခုကသူတို့ကဒီစင်းမဲကိန်းကိုပြီးစီးဖို့အတွက်ဆောင်တဲ့အခါမှာဒီ company ဒီသူတို့ငိုင်းတဲ့ company တွေကို sub contract contract တွေချိကုန်တယ်အစီအစဉ်ချိကုန်တယ်ချိကုန်တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီဒေသကလူတွေကဒီ company ကိုမြင်ပြီးတော့မှဟိုသူတို့မျိုးလင်းထားတဲ့ဘောနောအမြဲဆုံးကမရှိဘူးအဆိုလို့ရှိနေကကွာအဲဒီဥမာကြောက်ကြည့်နေပိုးတွေဆိုပါစို့သိကြည့်နေပိုးတွေဆိုပါစို့ကုမ္ပဏီကတိုင်ငါလာမဟုတ်ဘူးအဲဒီအဓိကကုမ္ပဏီအိန္ဒိယကုမ္ပဏီကလာမဟုတ်ဘူးသူတို့ကမှကုမ္ပဏီတစ်ခုအဲ့ဒီကုမ္ပဏီမနောက်ကုမ္ပဏီတစ်ခုအဲ့လိုခွေးလိုခွေးလိုငါးတဲ့ခါကျတော့ငွေတွေကိုစောင့်ဆိုင်းရတာတွေနောက်ပြီးတော့မှဟိုပေးသေးသေးတွေအရင်နေတာတွေပေါ့နော်ဇေနုတွေအရင်နေတာတွေအပြည့်ကြုံခဲ့တယ်နောက်ပြီးတော့မှအဲ့ဒီမှာအလုံးဟိုပေါ့အလုံးခင်ထားတဲ့ဝင်ထဲတွေကဒေသခံတွေအရင်နေပါလုံးတယ်အဲ့ဒီဟာတွေကိုတော့မစီမံဖြစ်ခဲ့ကြတယ်အဲ့တစ်ချက်ပေါ့နော်နောက်တစ်ချက်ကဒီကနေ့စီမံကိန်းကိုဟိုဆောင်ရွက်တဲ့ဒီဟိုဒီပလဲဝပေါ့နော်ဒီရှင်းပြနေဖိမှကြတော့ impact တဲ့ချီကေသူတို့ဒီတက်ခင်းနေမှုထိခိုက်မှုရှိတယ်သူပြောကြတယ်အဲ့တော့အိဖိမှလူတွေကကြတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မှဒီရခိုင်ဖက်ကအဆူတပြည်ဒီစစ်တွေဖက်တို့ဒီကျတော့ဖက်တို့ထဲပို့စားလို့ရှိရင်ပို့ပြီးတော့မှသူတို့ဖက်ကမတိုက်တဲ့ပုံစံပြတယ်အဲ့ဒါအဲ့ဒီအရှင်းတစ်ခုတော့ရှိတယ်ပေါ့
ကိုစောဝင်းလာရဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရပြီးတဲ့နောက်မှာကိုအောင်အောင်တင်ဆက်မဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်လားရှင
်ကိုရဲထွန်းကဒီ drone ဝါသနာရှင်တူပေါ့နော်ဆိုတဲ့အခါကျတော့ဒီ drone ကိုဘာကြောင့်ဝယ်ပြီးတော့သုံးမယ်လို့ဟိုဆုံးဖြတ်ခဲ့တာလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကဒီဓာတ်ပုံတွေဗီဒီယိုတွေရိုက်တာအရင်ဝါမလာပါရဲ့ဒါပေမဲ့ဒီလိုမျိုး drone ကိုတုံးတဲ့ခါမှာအမြင်ကနေပြီးတော့စီးပြီးတော့ရိုက်လို့ရတဲ့အတွက်ကြောင့်မလို့ကျွန်တော်ရှုခင်းလည်းပိုလှတယ်ကြာပြီးတော့ကိုရိုးရိုးဒီအောက်ကနေမမြင်ရတဲ့ဟာတွေလည်းမြင်ရတယ်ဥမာနေအောင်နေစင်းလိုက်ချိန်မှာညနေချင်းစီးတာတော့မနက်ခင်းနေအောင်ထွက်လာတဲ့ချိန်လို့ပါလို့အရင်လှတယ်အဲ့ဒါကြောင့်မလို့ဒီ drone ကိုဝယ်တာဖြစ်ပါတယ်
ဟုတ်ကဲ့ drone ကိုအသုံးပြုပြီးတော့အခုလိုဓာတ်ပုံဗီဒီယိုတွေကဟိုအပျော်တက်တက်ပဲရိုက်တာပဲလား
ကျွန်တော်ကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်ပြီးခဲ့တဲ့လတုန်းကလည်းကျွန်တော် document တခုလုပ်ခဲ့တာပေါ့နော်ကျွန်တော်ဒီ Niagara Falls နဲ့ပတ်သက်ပြီးတော့လုပ်တဲ့အချိန်မှာလည်းကျွန်တော် drone ကိုသုံးခဲ့တယ်အများကြီးတော့ကျွန်တော်ရဲ့ project တွေပေါ့နော် music video ကျွန်တော်အခုတချို့တွေရိုက်နေတာရှိတယ်ဒီ American နိုင်ငံအစိုးရတချို့လည်းရိုက်နေတာတွေမှာလည်းကျွန်တော် drone ကိုသုံးတာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ဥပမာခုနလိုမျိုးပေါ့နော်ဥပမာ Niagara Falls ဆိုတာကတော့ဒီမှာကတော့တဘာဝဥယျာဉ်ပေါ့လေဆိုတော့ဒီအမေရိကမှာကဒီအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာ drone တွေပျံသန်းခွင့်မပြုဘူးဆိုပြီးတော့တားမြစ်ထားတာတွေလည်းရှိပါတယ်ဆိုတော့ဒီစီးမင်းစည်းကမ်းအနေနဲ့ပတ်သက်ပြီးတော့အမေရိကမှာဟိုဘယ်လိုချမှတ်ထားသလဲဆိုတာလေးနည်းနည်းလောက်ရှင်းပြပါဦ
းဟုတ်ကဲ့ကျွန်တော်ဒီ drone ကိုမပြန်ခင်မှာကျွန်တော်ဒီအမေရိကရဲ့ Federal Aviation Administration ပေါ့နော် FAA လို့အတူတောက်ခေါ်တော့ပေါ့နော်သူအနေနဲ့သူဒီမှာကျွန်တော် certificate registration လောက်ရတာပေါ့နော်အဲ့ဒီမှာတော့သူ safety guideline တွေမှာသူပြီးရတာတော့သူ guideline ပဲပြောတာတော့ပေါ့နော်ဟိုမလုပ်လို့တော့မပြောတာဘူးဒီပေါ်တော့ဒါအနေနဲ့ပေါ့နော်ဒီ pay လေးရအောက်မှာပြန်ရမှာတော့ပြီးတော့ဒီတက်ပြင်းလေးမြန်နေနောက်မှာမပြန်ရမှာတော့ပြီးတော့ဒီအနေနဲ့ဒီပြန်တဲ့ခါမှာ drone ကိုကိုမျက်လုံးကမြင်နေရမှာပေါ့နော်မျက်လုံးအချို့လူကပြောနှစ်မိုင်သုံးမိုင်လွှင့်လိုက်တယ်ကိုလည်းမမြင်ရဘူးအဲ့လိုမျိုးမလုပ်သင့်တာတော့ပြီးတော့ဒီ emergency လုပ်နေတဲ့ plate တွေပါတွေရဲ့ normal သွားပြီးတော့ drone မပြန်ဘူးပြီးတော့အားကစားရုံတွေရဲ့တများတွေဒီ drone ဆိုလို့ဆိုလို့ဆိုရင်အားကစားကစားနေတဲ့လူအစုဝေးတွေပေါ်မှာမပြန်ဘူးပြီးတော့အရက်တော့ပြီးတော့မပြန်ဘူးပြီးတော့နောက်ပြီးတော့ဒီလေးမြန်ကွင်းနဲ့၅မိုင်တော့ဝင်ပြန်မှာပေါ့နော်ပြန်မယ်ဆိုလို့ဆိုလို့ဆိုရင်လေးမြန်ကွင်းကဒီ flight control ကိုဖုံးခေါ်ပြီးတော့မှခွင့်ယူပြီးတော့မှပြန်ဖို့ဆိုရတယ်အဲ့လိုမျိုး guideline တွေသူတို့ပေးထားတာပေါ့နော်ဟိုဒါမဲ့လုံးလည်းလို့ပြောရတာမဟုတ်တော့ guideline တွေပြတာပြောအောင်ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီ Niagara ရေတံခွန်မှာရိုက်ခဲ့တယ်ဆိုတော့ဆိုတော့အဲ့လိုရိုက်တဲ့အခါမှာကျတော့ဟိုလူတွေပေါ်မှာတော့ရှောင်ပြီးတော့ရိုက်ရတာပေါ့
ဟုတ်ကဲ့ကျွန်တော်လူတွေပေါ်မှာမရိုက်ပါဘူးကျွန်တော်လွတ်တဲ့အခါမှာလည်းဒီ parking lot လူမရှိတဲ့နေရာကနေပြီးတော့တစ်ခါ drone ကိုမြင့်တင်လိုက်တယ်ပြီးတော့မှဒီရေတံခွန်ပေါ်ပေါ့နော်သဘောရေတံခွန်ရဲ့အတဲမှာကျတော့လူမရှိဘူးလေတေချာကလူမရှိဘူးအဲ့လိုနေရာမှာကျွန်တော်ရိုက်တာဖြစ်ပါတယ်ဒီတော့မြစ်ပေါ်မှာပေါ့နော်မြစ်ပေါ်မှာလည်းဒီတိုင်းပဲမြစ်ရဲ့ပုံမှာစီးနေတဲ့ပုံမှာရိုက်တယ်ဆိုတော့လူတွေနဲ့လည်းတော့ဝေးกว่าပါပဲအဲ့ဒါပြဿနာမရှိပါဘူး
drone အသုံးပြုသူတွေကဒီမှာဆိုလို့ရှိရင်တော့ခုနလိုဝါသနာလျှောက်အသုံးပြုတဲ့လူတွေကတော့လူနဲ့ပတ်သက်ပြီးတော့ပေါ့နော် certificate တွေဘာတွေယူစရာမလိုဘူးဆိုတာကျွန်တော်တို့သိရပါတယ်ဒါပေမဲ့ဒီ drone ကိုတော့ဟိုမှတ်ပုံတင်ရတာပေါ့လေ
ဟုတ်ကဲ့ခုကကျွန်တော်တို့ဒီအနေပေါ့အပ်ပြီးရူကဒီပေါင်95,000အောက်ပေါ့နော်ရှိတဲ့ဂျုံပေါ့နော်အဲ့ဒီဂျုံတွေကြောက်ဆိုလို့ဆိုရင်သူက certificate လောက်ရတယ်သူက form register လောက်ရတာပေါ့နော်သူကအဲ့နှစ်မျိုးပေါ့နော်ကျွန်တော်ကတော့ကျွန်တော်ရဲ့ဂျုံကိုကျွန်တော် register လောက်တာဖြစ်တယ်ဒါပေမဲ့ကျွန်တော်ရဲ့ license နဲ့ကျွန်တော်လောက်တယ်ဆိုလို့ဆိုရင်တဘောကကျွန်တော်ပို့ပြီးတော့အစီအစဉ်နဲ့လောက်တယ်လောက်ရတာပေါ့ဗျာဥပမာတကယ်ကို commercial ဒီလိုရိုက်တာတော့ပေါ့နော်အော်တကယ်ကို95ပေါင်နဲ့ပိုများပိုစီးတဲ့ဒရုန်းတွေရှိတယ်လေတကယ်ကို commercial drone ခလာတကယ်ကိုတန်မိုးလည်းအရင်ကြီးတယ်ကျွန်တော်လည်းမတက်နိုင်ပါဘူးအဲ့လောက်ကြီးလေအဲ့လိုမျိုးတန်မိုးကြီးတဲ့ drone တွေပြီးတော့တကယ်အဲ့လို drone တွေကြတော့ပို့ပြီးတော့မြင့်လို့လည်းမြင့်မြင့်လည်းသွားလို့ရတယ်ပို့ပြီးတော့လုံလို့ရတယ်ရက်လို့ရတယ်ရှိတာပေါ့နော်ဒါပေမဲ့ drone ရဲ့တယ်ဆိုတော့မှမပုံနေမဲ့ CC license မဲ့ CC ဒီ local မှာရှိတဲ့သူရဲ့ authority တွေကအမျိုးမျိုးရှိတယ်ဥပမာဖွင့်ယူရတော့ပေါ့နော်ကျွန်တော်လုပ်တဲ့အလုပ်ကဒီ Duke University ဆိုလို့ရှိလို့ရှိနေသူဒီမှာ drone လုပ်နေတယ်ဆိုရင်ဘယ်သူကဆိုအခွင့်အရေးတောင်းရတယ
်ကိုရင်ထွန်းအခုဝယ်ထားတဲ့ drone ကြတော့ဘယ်လိုအမျိုးအစားလဲဗျ
ကျွန်တော်ဝယ်ထားတာတော့ DJI Phantom 4 Pro လို့ဖြစ်ပါတယ
်ဆိုတော့အခုနောက်ပိုင်းမှာကအဲ့ DJI ဆိုလို့ရှိရင်လေဒါ drone ထုတ်လုပ်တဲ့ကုမ္ပဏီထဲမှာဆိုရင်နာမည်ကြီးတဲ့ကုမ္ပဏီတစ်ခုပေါ့နော်ဆိုတော့ DJI အပြင်အခုနောက်ပိုင်းမှာဆိုလို့ရှိရင်တို့ကဟို portable ပေါ့ပို့ပြီးတော့သေးပြီးတော့လိုလေကူကူသေးလို့ရတဲ့ဟာလေးတွေကိုလည်းတို့ Mavic 2ဘာလို့ဟိုထပ်ပြီးတော့ထုတ်တာလည်းရှိပါတယ်ဆိုတော့ဟိုဘာကြောင့်ဒီ Phantom 4ကိုရွေးချယ်ခဲ့တာလဲ
ဟုတ်ကဲ့ပြောမစို့ DJI ကတော့ပြောမစို့ဒီ drone ကိုစပြီးတော့ဒီကျွန်တော် portable drone တွေထုတ်တာက DJI ကပထမဆုံးပေါ့နော်ခုနပြောတဲ့ကိုပြောတဲ့ Mavic ဆိုတာလည်း Mavic ဆိုတာလည်းပြော Phantom ဒီ DJI ကပိုင်တဲ့ drone ပေါ့နော်ဒါပေမဲ့ပို့လို့သေးတာပေါ့နော်ပြောမစို့ quality ကတော့ကျွန်တော် quality နဲ့ဆိုမတိမ်ငြိမ်းပဲဒါပေမဲ့တော့ပို့သေးတယ်အဲကျွန်တော်ဘာကြောင့် Phantom 4 တော့ Phantom 4ကပြောမစို့ user friendly ပေါ့နော်သုံးတဲ့လူတွေအတွက်ဥပမာပြာအာဒီဖန်နဖူးမှာဆိုလို့ဆိုရင်သူက sensor တွေပါတယ်တဘောကကျွန်တော်တစ်တင်နောက်မှာကတ်သွားလို့ဆိုလို့ရှိရင်သူကချက်ချင်းကိုရက်သွားတယ်သူဘလို့ကျွန်တော်ကအသိမဆိုင်တော့မို့သူကတကယ် annual တိုက်တော့မဆိုလို့သူကရက်သွားတယ်အဲသူက sensor အရှိမောင်အနောက်မောင်ကင်မရာတွေပါတယ်အဲကင်မရာကနေပြီးတော့အမြဲတမ်းသူက sense လုပ်နေတာပေါ့နော်အမြဲတမ်းသူကဒီပြောမစို့ geographic location ပေါ့နော်သူကအမြဲတမ်း map ပင်လုပ်တယ်တဘောကတစ်တင်နေရှိတာပါချက်ချင်းကိုတုတ်တူခါတယ်သူရဲ့ကင်မရာနဲ့သူကဆွဲလိုက်တယ်သူရဲ့ program ဆွဲပြီးရတယ်သွားနေတဲ့ချိန်မှာသူကချက်ချင်းကျွန်တော်ကိုကြည့်ရမယ်ဆိုလို့ဆိုတော့ချက်တင်ကတိပင်းတိုက်တော့မှဆိုတော့ရက်လိုက်တယ်ဆိုတော့ကျွန်တော်တို့ပြောမှဆိုလို့ဆိုရင်ကျွန်တော်တို့မျိုးစပြီးတော့ဒီ drone ကိုစပြန်တဲ့လူကြောက်ပြောမှဆိုရင်ကျွန်တော်တို့ကပြောမှကိုယ်ကိုတော့အရန်ကိုပြောတော်တယ်လို့ပြောလို့မရဘူးပေါ့နော်ပြောမှဆိုကျွန်တော်တို့က user beginner လို့ပြောလို့ရမှာပေါ့နော် beginner တော့ပြောဆိုစင်ဒီ Phantom 4 Phantom 4 Pro ကအရန်ကောင်းတော့ပေါ့တော့တဘောကအဲ့လိုခုနမတိုက်မှာတော့ဘာလို့ဆိုတော့သူကကြိုတင်ပြီးတော့ကာွယ်တာပေါ့နော်အမျိုး program တွေမျိုးစုံလုပ်တာတော့တစ်ချောင်းဖြစ်ပါတယ်
ဆိုတော့ဒီ drone ကိုကျွန်တော်တို့အသုံးပြုတဲ့အခါမှာလေးပဲဟို drone map ကိုစပြီးတော့ဖွင့်လိုက်ကြတဲ့ရပေါ့လေဥပမာကျွန်တော်တို့ပြန်တန်းလို့မရတဲ့နေရာတွေမှာဆိုလို့ရှိရင်တို့ကသတိပေးစာရန်ပြတယ်ပေါ့နော်ဒီအနားမှာလေရင်ခွင့်ရှိတာတို့ဘာလို့ပေါ့ဆ
ိုတ
ော့တခါဆိုရင်ကျွန်တော်လည်းဘယ်လိုအထူးကြုံမှုလဲဆိုတော့ nuclear ဒီ power plant ပေါ့နော်လျှက်စစ်တအားပေးစက်ရုံရှိလို့ဆိုပြီးတော့အဲ့လိုနေရာမျိုးမှာကြတော့ drone ကလုံးဝပြန်တက်လို့ကိုမရတော့အောင်ကိုတို့ကကိုထိမ့်ချုပ်ထားတာပေါ့လေဆိုတော့ကိုရဲထုံးရောအဲ့လိုအခြေအနေမျိုးတွေကြုံခဲ့ဘူးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်နေတဲ့ကျွန်တော်အိမ်ကလည်းဒီလေမြန်ကွေးရဲ့ငါးမိုင်ကောက်ဝန်းကျင်မှာရှိတဲ့အတွက်ကြောင့်မလို့တခါတည်းကြလို့ဆိုလို့ရှိရင်အများကြီးတော့ကျွန်တော်ပေးပြတယ်တခါကျရင်ကျွန်တော်ကိုပေးမပြဘူးချက်ချင်းကိုကျွန်တော်အမှဖရိုင်စတာနဲ့ပေါ်ရီစလိုက်ပေါ်လာပြီးတော့ flight control ဘာညာအဲ့ဘောမျိုးတွေပေါ့နော်အဲအရန်ကိုငါးမိုင်ကောက်ဝန်းကျင်ရှိတဲ့အတွက်မလို့အဲ့လိုဆိုတော့ဒါပေမဲ့ခဏလေးပဲပြန်ပြောက်သွားပြီးတော့ပြန်ပေးတတ်ပါတယ်ဘာလို့ကျွန်တော်နေတဲ့လေမြန်ကွင်းကပြောမဆိုရင် local လေမြန်ကွင်းပြတော့ကြောင့်မလေမြန်လေတော့တိတ်တော့အများကြီးတော့မရှိပါဘူးတော့တင်းလို့တစ်စင်းတစ်စင်းလောက်ပဲဒီ private လေမြန်ကွင်းလေမြန်တွေပဲတက်တာသိတာပဲဖြစ်တော့ပေါ့နော်ဟုတ်တယ်အဲ့လိုမျိုးကြုံမှုပါပဲ
VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်မကြခင်မှာတော့ကျမတို့သတင်းအချင်းချုပ်ကိုကြီးညာဖို့ရှိပါတယ်
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တောင်းတာရှင်များခင်ဗျာ။ American ရဲ့ကူဝေးနိုင်ငံတို့ဟာမဟာဗျူဟာမြောက်ဆွေးနွေးပွဲလုပ်ငန်းစဉ်တွေကတဆင့်နှစ်နိုင်ငံကြားဆက်ဆံရေးပိုပြီးခိုင်မာစေမဲ့အစာပြိုးလှုပ်ဆောင်မှုတချို့ကိုသဘောတူညီခဲ့ကြပါတယ်။သဘောတူညီချက်ထဲမှာကူဝေးစည်ရေးစွမ်းရည်ကိုမြှင့်တင်ဖို့အတန်ထက်မြန်တဲ့ FA18 တိုက်လေယာဉ်တွေကိုထောက်ပံ့ရေးလဲပါဝင်တာပါ။ဒါအပြင်အကြမ်းဖက်မှုတိုက်ဖျက်ရေးမှာသတင်းအချက်လက်ဖလှယ်ကြဖို့ကိုလည်း FBI Director Chris Wei နဲ့ကူဝိတ်ပြည်ထောင်စုဝန်ကြီး Ajara Ashabat Khalid တို့သဘောတူလက်မှတ်ထိုးခဲ့သလိုနေဆက်အောက်ခုနဲ့ပတ်သက်တဲ့သတင်းတွေဖလှယ်ရေးကိုလည်းသဘောတူညီခဲ့ကြပါတယ်။ American နဲ့ကူဝိတ်တို့ဟာ နှစ်နိုင်ငံနားလည်မှုစာကြုံလွှာ MOU နှစ်ခုကိုလည်းလက်မှတ်ထိုးခဲ့ကြပြီးပထမ MOU ကတော့အဆင့်မြင့်ပညာရေးနဲ့ဆိုင်တဲ့သဘောတူညီချက်ဖြစ်ပါတယ်။ကူဝိတ်ကျောင်းသားတွေအမေရိကန်မှာလာရောက်ပညာသင်ကြားရေးအစီအစဉ်တွေပါဝင်ပြီးအဲ့ဒီကတဆင့်အမေရိကန်ကူဝိတ်အဆင့်မြင့်ပညာရေးဆိုင်ရာအဖွဲ့အစည်းတွေကြားဆက်ဆံရေးကောင်းမွန်နေအောင်ပေါင်းကူးပေးဖို့ဖြစ်ပါတယ်။ဒုတိယ MOU ကတော့အပြန်အလှန်ရင်းနှီးမြှုပ်နှံရေးကိုအားပေးအကောင့်ထည့်ပေါ်ဖို့အမေရိကန်ရင်းနှီးမြှုပ်နှံမှု Select USA နဲ့ကူဝိတ်နိုင်ငံရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဌာနတို့ပူးပေါင်းလှုပ်ဆောင်ဖို့နှစ်နိုင်ငံကိုယ်တော်ရေးဝန်ကြီးဌာနတွေကြားသဘောတူညီခဲ့ကြပါတယ်။ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီ GCC တဲကအငင်းပွားပွဲကိစ္စရပ်တွေမှာရောအီဂျစ်အရေးကိစ္စမှာပါပြည်လည်မှုရရှိအောင်ကူဝိတ်ကကြိုးပမ်းခဲ့တာတွေအပေါ်အမေရိကန်ကအသိမှတ်ပြုပါတယ်။ဒါ့အပြင်အီရန်ရဲ့ချိန်ချောက်မှုအပါအဝင်ဒေသရင်းစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့ GCC ရဲ့ညီညွတ်ရေးဟာအရေးကြီးကြောင်းအမေရိကန်ရောကူဝိတ်ပါသဘောတူကြတယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်။ကူဝိတ်ဟာအမေရိကန်စစ်အခြေစိုက်စခန်းတွေလက်ခံပြီးကူဝိတ်နဲ့ဒေသရင်းနိုင်ငံတွေရဲ့လုံခြုံရေးအတွက်အမေရိကန်ရဲ့ဓာတ်ရိုက်အစာပြိုလှုပ်ဆောင်မှုတွေမှာတိတာတဲ့ပံ့ပိုးမှုတွေရှိခဲ့တာကိုကျွန်တော်တို့ကျေးဇူးတင်ပါတယ်။ကျွန်တော်တို့နှစ်နိုင်ငံရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုကာကွယ်နိုင်ဖို့လုံခြုံရေးဘိုင်းမှာရောသတင်းပလဲရေးဘိုင်းမှာပါပူးပေါင်းလှုပ်ဆောင်မှုတိုးလာတာအတွက်ကျွန်တော်တို့ကြေညာရပါတယ်လို့ဝန်ကြီးတေလာဆင်ကပြောပါတယ်။ကူဝိတ်ခေါင်းဆောင်တွေရဲ့လူသားချင်းစာနာမှုအထောက်ပံ့ပေးနေတဲ့လုပ်ရက်ကိုလည်းအမေရိကန်ပြည်ထောင်စုကအသိမှတ်ပြုကြောင်းဒီလုပ်ရက်ကဒေသတွင်းတည်ငြိမ်ရေးကိုအထောက်အကူပေးရာရောက်တယ်လို့ဆိုပါတယ်။ Syria, Iraq, Jordan နဲ့ Lebanon နိုင်ငံတွေမှာပြီးခဲ့တဲ့နှစ်တွေအတွင်းကူဝိတ်ကလူသားချင်းစာနာမှုအကူအညီဒေါ်လာ6ဘီလီယံဘို့ထောက်ပံ့ခဲ့တာပါ။ကမ္ဘာတဝန်းဒီလိုကြိုးပမ်းမှုမှာအမေရိကန်ပြည်ရင်ကူဝိတ်ကဒုတိယအကြီးဆုံးအလှူရှင်နိုင်ငံဖြစ်ပါတယ်။သဘောတူညီချက်အသစ်တွေအတွက်လာမယ့်နှစ်တွေအတွင်းပြီးမြောက်အောင်ပူးပေါင်းလှုပ်ဆောင်သွားရင်ကျွန်တော်တို့နှစ်နိုင်ငံကြားဆက်ဆံရေးပိုခိုင်မြဲလာအောင်လှုပ်သွားနိုင်မယ်လို့မျှော်လင့်ကြောင်းဝန်ကြီးတေလာဆင်ကပြောခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အာဘုံမဟုတ်ကြောင်းထပ်မံအသိပေးကြလိုပါတယ်ရှင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုအင်္ဂါနေ့နေ့နဲ့ခင်းအတွက်သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပ
ါကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ကမ္ဘာတဝန်းငြိမ်းချမ်းရေးကိုထိထိရောက်ရောက်လုပ်နိုင်ဖို့အတွက်အသေးတာတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။အဖွဲ့ဝင်193နိုင်ငံပါဝင်တဲ့အဖွဲ့အစည်းမှာဘီရိုကရေစီစနစ်ကြောင့်အစွမ်းရှိသလောက်မလုပ်နိုင်ဘူးလို့သူ့ရဲ့ပထမဆုံးအထွေထွေညီလာခံစည်းဝေးပွဲမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့အထွေထွေညီလာခံမှာသမ္မတထရမ့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေရိုဟင်ဂျာတွေအလုံးအရင်းနဲ့ထွက်ပြေးနေရတဲ့ကိစ္စနိုင်ငံတကာကအာရုံစိုက်နေချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနိုင်ငံတော်အခြေပြမင်ကွန်းကိုအခုအတန်းလွှင့်ပြီး3နာရီအကြာမြန်မာစံတော်ချိန်မနေ့10နာရီလောက်မှာပြောကြားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတွေမှာလည်းဒီမင်ကွန်းကိုတိုက်ရိုက်ထုတ်လွှင့်ပေးပါမယ်။နေပြည်တော်ကအပြည်ပြည်ဆိုင်ရာ Convention Center မှာတော်ဆန်းစုကြည်မင်ကွန်းပြောမှာဖြစ်ပြီးတော့ဒီပြောဆိုချက်ကိုရန်ကုန်မန္တလေးမုံရွာစတဲ့မြို့ကြီးတွေကလူစီကားတဲ့နေရာတွေနဲ့လူလူစုဝေးပွဲကျင်းပတဲ့နေရာတွေမှာအများပြည်သူကြည့်ရှုနိုင်အောင်စီစဉ်ထားပါတယ်။အဲ့ဒီမိန်ကွန်းပြောတဲ့အခမ်းအနားကိုဒီမြန်မာနိုင်ငံဆိုင်ရာတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်ရင်းပြည်ပသတင်းမီဒီယာတွေကိုပါဖိတ်ကြားထားပါတယ်။မြန်မာနိုင်ငံကနေရိုဟင်ဂျာတွေထွက်ပြေးနေရတဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဦးဆောင်ပြီးတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာတင်းနှလာနေတော့ဒီကဘိတ်ဆွေးနွေးခဲ့ကြပါတယ်။ American, Australia အပါအဝင်နိုင်ငံတချို့ကဒီနိုင်ငံသားရေးဝန်ကြီးတွေပါဝင်တဲ့ဆွေးနွေးပွဲမှာအကြမ်းဖက်မှုတွေကိုရပ်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးနိုင်ရေးဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီး Johnson ကပြောပါတယ်ပဋိပက္ခရဲ့အဆုံးသတ်ပြီးတော့ရခိုင်ပြည်နယ်နဲ့မြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းတည်ငြိမ်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းအဖြေချဖို့တန်တိတ်ထန်ချထားတယ်လို့ကုလသမဂ္ဂဆိုင်ရာ American တပ်အမတ်ကြီး Nikki Haley ကလည်းပြောပါတယ်ဒီဆွေးနွေးမှုပွဲဟာထိရောက်တဲ့ဆွေးနွေးပွဲဖြစ်တယ်လို့မြန်မာနိုင်ငံလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကလည်းပြောကြားခဲ့ပါတယ်ရှင
်ကျေးဇူးပါရှင်သတင်းချင်းချက်ကိုမဆုမြတ်မွန်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစောဝင်းလိုင်ပါရှင် Engineer ကတော့ Kelvin Fowler ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမ Engineer နိုင်ပါThank you.
This program has come to you from the Voice of America, Washington.